Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2014 March 20ဂျာတာဗရီညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00လိုင်းနိုမီတာ24 25 32တို့ကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
ကျွန်မဆုမြတ်မမရှင်ဂျော်ဒူဓာတ်ပုံတွေအရာပြောင်းနေတဲ့မလေးရှားလေရင်ကဖြစ်နိုင်တဲ့အရာဝတ္ထုတွေကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာတွားရှာနေတာမှာရာသီဥတုကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ခရိုင်းမီးယားကျွန်းဆွယ်ဒေသကိုခွဲယူဖို့လုပ်နေတဲ့ရုရှားအပေါ် EU ဥရောပသမဂ္ဂကနောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့ပြင်ဆင်နေပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာလေးလက်နေတဲ့မဲဆန္ဒနယ်မြေ30မှာလာမယ့်လပိုင်းနေ့အတွင်းကြားဖြတ်ရွေးကောက်ပွဲတွေကျင်းပသွားမယ်လို့ရွေးပေါက်ပွဲကော်မရှင်တာဝန်ရှိသူတူကပြောကြားပါတယ
်ကြားဖြတ်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိပါတယ်နော်ကျင်းပမယ့်ကာလကိုလည်းကျွန်တော်တို့သုံးနာကြိုတင်ပြီးတော့ကြီးညာပါမယ်
ဒီအကြောင်းအနေနဲ့အတူမကွေးတိုင်းကယင်တိမ့်မှောက်တည်ဆုံတဲ့တဲ့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာလူညိုရင်းစခန်းတွေတိုးချဲ့ဆောက်လုပ်နေတဲ့အကြောင်းတွေနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးမြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသားတဲ့လွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်မှာအခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့မတ်ခင်ဖြူတေတို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
ပြောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းကအရာဝတ္ထုတွေဖြစ်နိုင်တဲ့ဂျော်ဒူဓာတ်ပုံတွေကိုဩစတြေးလျကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအိန္ဒိယသမုဒ္ဒရာရဲ့တောင်ဘက်အဝေးလံတဲ့နေရာတွေပေါ်မှာထောင်လှမ်းရေးလေယာဉ်နဲ့လိုက်ရှာနေပါတယ်။ဩစတြေးလျနိုင်ငံအနောက်ဘက်ပါသ်မြို့ရဲ့အနောက်တောင်ပိုင်းမိုင်ပေါင်း 1,500 လောက်အကွာမိုင်ပေါင်း 14,000 ကျော်ပတ်လည်ရှိတဲ့ area မှာလုပ်နေတဲ့ရှာဖွေရေးဟာရာသီဥတုအခြေအနေကြောင့်အဝေးကြီးမမြင်နိုင်တဲ့အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။ပြောင်းနေတဲ့လေရင်ကဖြစ်နိုင်တဲ့အပိုင်းအစတွေကိုအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာတွေ့ရှိထားတယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအဘတ်ကဒီကနေ့အစောပိုင်းတုန်းကဩစတြေးလျလွှတ်တော်ကိုအသိပေးခဲ့ပါတယ
် The Australian Maritime Safety Authority has received information based on satellite imagery of objects possibly related to the search
ဂျိုရူကရတဲ့ဓာတ်ပုံတွေကိုအခြေခံပြီးတော့ဩစတြေးလျလေကြောင်းလုံခြုံရေးအာဏာပိုင်တွေကဒီအချက်အလက်တွေသိခဲ့ရတာလို့ဝန်ကြီးချုပ်ကပြောပါတယ်ဂျော်ရူကနေပြီးတော့မြင်ရတဲ့အရာဝတ္ထုတွေဘယ်မှာအတိအကျရှိသလဲဆိုတာရှာဖွေနိုင်ဖို့သိက္ခာကိုခတ်ခဲပြီးတော့လိုက်ရှာနေကြတဲ့လေရင်ကလည်းဖြစ်ချင်မှဖြစ်မယ်ဆိုတာကိုဒီဝင်ကြီးချုပ်အဘတ်ကအလေးထားပြီးတော့ပြောကြားခဲ့ပါတယ်။ဂျော်ရူဘော်ကနေလှမ်းမြင်ရတဲ့အရာဝတ္ထုကြီးတွေဟာတွေ့ရတဲ့ဘက်မှာရှာဖွေရေးကိုပြောင်းလို့တင်လောက်တဲ့အထီကိုလေရင်ပြည့်အပိုင်းစားတွေဖြစ်ကောင်းဖြစ်နိုင်လောက်တယ်လို့ယုံကြည်ရတဲ့အကြောင်းဩစတြေးလျလေတပ်တပ်မှုကြီးဂျွန်မက်ဂယ်ရီကလည်းပြောပါတယ်။ကိုကြီးရှာဖွေပေးနေတဲ့နိုင်ငံတချို့ရဲ့သင်းမောနဲ့လေရင်တော်တော်များများကလည်းအဲ့ဒီဘက်ကိုလှည့်ပြီးတော့သွားနေကြပါတယ်။ဂျော်ရူဘော်ကနေရိုက်ထားတဲ့ဓာတ်ပုံထဲမှာတဲကွဲကွဲမရှိတဲ့အရာဝတ္ထုကြီးတွေရေပေါ်မှာပေါ်ပြီးတော့မျောနေတာကိုမြင်တွေ့ရပါတယ်။အရာဝတ္ထုတစ်ခုက24မီတာလောက်ရှည်ပြီးတော့နောက်တစ်ခုကတော့5မီတာလောက်ရှည်မယ်လို့တာဝန်ရှိသူတွေကခန့်မှန်းကြပါတယ်ရှင်
။ပြီးခဲ့တဲ့နှစ်ကမိုဘိုင်းမြို့မှာတာဝန်နဲ့သတင်းယူနေတဲ့ဓာတ်ပုံသတင်းတောက်တူကိုအုပ်စုဘက်အတမပြုချင်းခဲ့သူ၄ယောက်ကိုတော့ဒီမိုဘိုင်းမြို့တရားရုံးတစ်ခုကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လကအသက်22နှစ်အရွယ်သတင်းတောက်အမျိုးသမီးကိုဝိုင်းဝန်းအတမပြုချင်းမှုနဲ့အမျိုးသား၄ဦးကိုအပြစ်ရှိတယ်ဆိုပြီးတော့တရားရုံးကဒီကနေ့မှပဲအမိန့်ချလိုက်တာပါ။ဆွပစ်ထားတဲ့ဆက်ရုံးတစ်ခုကိုအမျိုးသားအဖော်တဦးနဲ့အတူသတင်းဓာတ်ပုံရယူနေတော့ဒီမျိုးသမီးအတမပြုချင်းခံခဲ့ရတာဖြစ်ပါတယ်။ဒီအုပ်စုဘက်ပြုချင်းမှုမှာပါဝင်တဲ့9ယောက်မြောက်တောက်တူကတော့ဆယ်ကျော်သက်တဦးဖြစ်တဲ့အတွက်သူ့ကိုလူငယ်တရားရုံးမှာတိကျစစ်ဆေးနေပါတယ်2012ခုနှစ်ဒီဇင်ဘာလကဒီအသက်23နှစ်အရွယ်အမျိုးသမီးတဦး New Delhi မြို့ကဘတ်စကားပေါ်မှာအုပ်စုဖွဲ့အတမပြုချင်းခံခဲ့ရပြီးသေဆုံးသွားတဲ့ဖြစ်ရပ်ဖြစ်ပွားခဲ့ခြင်းကဆလို့အမျိုးသမီးတွေအပေါ်အချက်ဖတ်မှုတွေနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံမှာပုံမအယုံဆိုင်ခံခဲ့ရပါတယ်ဒီလိုအတမပြုချင်းတိုက်ခိုက်မှုတွေကိုဆက်ကျင်တဲ့ဆန္ဒပြမှုတွေလည်းနိုင်ငံတော်ဝန်ဖြစ်ပွားခဲ့ပြီးတော့အမျိုးသမီးတွေကိုနှောက်ယှက်စော်ကားတဲ့အမျိုးသားတွေကိုအရထက်ပို့ပြီးတင်းတင်းကြပ်ကြပ်အရေးယူအဖြစ်ပြေးမှုတွေလည်းရှိလာခဲ့ပါတယ်ဒီကနေ့အဖြစ်ရှိကြောင်းအမိချမှတ်ခံရသူ၄ဦးအနေနဲ့ထောင်ဒဏ်တစ်သက်အထိချမှတ်ခံရနိုင်ဖို့ရှိပြီးတော့မနေ့ပြန်တောက်ချနေမှာသူတို့ကိုဖြစ်တဲ့စီရင်မှာဖြစ်ပါရဲ့ရှင်
။ Ukraine တောင်ပိုင်း Crimea ကျွန်းဆွယ်ဒေသကိုခွဲယူဖို့လုပ်နေတဲ့ Russia အပေါ် EU ဥရောပသမဂ္ဂကနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်ဖို့ပြင်ဆင်နေပါတယ်။အခြေအနေပိုပြီးတော့ဆိုးလာမယ်ဆိုရင်စီးပွားရေးရပိတ်ဆို့မှုတွေပါဝင်တဲ့တန်းခတ်မှုအဆင့်3ကိုလုပ်ဖို့အတွက် EU ကပြင်ဆင်ထားတယ်လို့ Germany ဝန်ကြီးချုပ် Angela Merkel က Germany လွတ်တော်မှာဒီကနေ့ပြောကြားခဲ့ပါတယ်။ခရိုင်းမီးယားဒေသရဲ့ကျူးကျော်ဝင်ရောက်မှုမှာတာဝန်ရှိတဲ့ရုရှားတာဝန်ရှိသူတွေအပေါ် EU နိုင်ငံတွေရဲ့ခရီးသွားလာခွင့်တားမြစ်တာနဲ့ပိုင်ဆိုင်မှုတွေကိုအရွှေ့အပြောင်းလုပ်လို့မရအောင်လို့ထိန်းချုပ်တာပါဝင်တဲ့ဒဏ်ခတ်မှုတွေကို EU ကလှုပ်ထားပြီးသားပါ။ကွန်က ခရိုင်းမီးယားဟာရုရှားရဲ့ဒေသတစ်ခုဖြစ်တယ်ဆိုတဲ့သဘောတူညီချက်ကိုဒေသခံတာဝန်ရှိသူတွေနဲ့ရုရှားအစိုးရတို့ပုံတစ်ခုနေတော့ကလက်မှတ်ထိုးခဲ့ပါတယ်။ဒီရုရှားနဲ့တန်တမာရေးအရာညှိနှိုင်းလို့မရဆက်ဖြစ်နေမယ်ဆိုရင်တော့ဆိုချီမှာကျင်းပဖို့ရှိတဲ့ G8 စီးပွားရေးထိပ်သီးနိုင်ငံတွေရဲ့ဆွေးနွေးပွဲကိုဆွေးဆိုင်ထားမှာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်မာခဲလ်ကပြောပါတယ်။ဖြစ်နေတဲ့ပြဿနာကိုအဆုံးသတ်နိုင်ဖို့ကြိုးစားတဲ့အနေနဲ့ကုလသမဂ္ဂတွေးရေးမှူးချုပ်ဘန်ကီမွန်းကတော့ရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့နဲ့ဒီကနေ့မော်စကိုမှာတွေ့ဆုံပါတယ်။တောက်ကြနေကြရင်တော့မစ္စတာဘန်ကီမွန်းဟာယူကရိန်းသမ္မတတာချီနော့ဖ်ဝန်ကြီးချုပ်အာဆန်ယန်ယာဆန်ညွတ်တို့နဲ့တွေ့ဆုံဖို့ရှိပါတယ်ရှင
်။ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00ထိလိုင်းနိုမီတာ24 kHz 1.13.3 လိုင်းနိုမီတာ25 kHz 1.65 လိုင်းနိုမီတာ32 kHz 9.55တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒါသာရင်းနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားမှာလုပ်နေတဲ့နျူကလ িয়ার ဆွေးနွေးပွဲကကန့်လန့်ချက်တွေကိုအမိအယယူပြီးတော့စီးပွားရေးအယအီရန်အထူးကြံဖြစ်နေတာကိုအဆုံးသတ်ဖို့နဲ့အမေရိကန်အစိုးရနဲ့ဆက်ဆံရေးသည့်တည်ထောင်ဖို့အတွက်အမေရိကန်သမ္မတဘဲရက်အိုဘားမားကအီရန်ကိုတိုက်တွန်းလိုက်ပါတယ်။ပါရှန်နှစ်သက်ကူးနေ့ဖြစ်တဲ့ဒီကနေ့အတွက်သမ္မတအိုဘားမားကဗီဒီယိုပေါ်ကနေပြီးတော့ပေးပို့တဲ့တဝန်လွှာမှာသူ့ရဲ့မျှော်လင့်ချက်တွေကိုခုလိုပြောပြခဲ့တာပါ။အီရန်နျူကလ িয়ার အရေးဖြစ်ရှင်းဖို့အလုံးစုံပါဝင်တဲ့သဘောတူညီချက်ရရှိအောင်လို့အီရန်ဘက်ကလိုလားမှုရှိတာဟာအီရန်ပြည်သူတွေရင်ဆိုင်ကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲတွေကနေကင်းလွတ်အောင်အထောက်အကူပေးလိမ့်မယ်လို့သမ္မတအိုဘားမားကဆိုပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းစွာအသုံးပြုဖို့တတ်တတ်ပဲဆိုတာကိုအီရန်ဘက်ကနေအဓိပ္ပာယ်ရှိပြီးတော့လက်ခံနိုင်လောက်တဲ့ခြေလှမ်းတွေလှမ်းမယ်ဆိုရင်သဘောတူညီချက်တွေရရှိနိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပါရှန်နှစ်သက်ကူးနေ့တဝင်လွှာထဲမှာပြောကြားထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံရှိပိုင်းကရဲဌာနတစ်ခုကိုတာလီဘန်အဖွဲ့တွေကတိုက်ခိုက်ခဲ့တာမှာရဲဝင်တန်း၁၀ယောက်အပါအဝင်လူ၁၁ယောက်ထဲမှနေသေဆုံးခဲ့ပါတယ်။ဂျလာလာဘတ်မြို့ကဒေသအုပ်ချုပ်ရေးမှူးအိမ်အနီးမှာဒီကနေ့ဂျလာဘင်းနေ့အစောပိုင်းကတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပြီးတော့အာဖဂန်နစ္စတန်မှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့သတင်းပတ်နှစ်ပတ်သာလူရောတဲ့အချိန်မှာဖြစ်ပွားတာလည်းဖြစ်ပါတယ်။ရဲဌာနအဖြစ်ဘက်မှအသေးခံပုံဖောက်ခွဲပြီးစတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အဲဒီနောက်အာဖဂန်လူချုပ်ရေးအရာရှိတွေနဲ့တာလီဘန်တပ်နဲ့သမားတွေအကြားနိုင်အတော်ကြားအပြန်အလှန်ပစ်ခတ်ခဲ့ကြတာလို့အာဖဂန်အရာရှိတွေကပြောပါတယ်။တနက်သမား၅ယောက်လည်းတိတ်ဆုံးခဲ့တဲ့အကြောင်းလက်ထောက်ပြည်ထရေးဝန်ကြီးမိုဟာမက်အာယုပ်ဆူလီဂီကပြောပါရယ်ဒီတိုက်ခိုက်မှုကိုသူတို့လုဆောင်တာဖြစ်တဲ့အကြောင်းတာလီဘန်ပြောခွင့်ရသူကပြောဆိုထားတာပါရှင
် Boeing ကုမ္ပဏီထုတ် 787 Dreamliner လေယာဉ်တွေရဲ့ဒီဇိုင်းဟာလုံခြုံစိတ်ချရပါတယ်လို့ American လေကြောင်းတာဝန်ရှိသူတွေကပြောလိုက်ပါရယ် 787 Dreamliner လေယာဉ်တွေထွက်လာခဲ့ပြီးတဲ့နောက်မှာလေယာဉ်တွေရဲ့ဘက်ထရီနဲ့ပတ်သက်တဲ့ပြဿနာတွေရှိခဲ့ပေမဲ့အခုလိုပြောလိုက်တာပါ Boeing ကုမ္ပဏီနဲ့ဒီ American ပြည်ထောင်စုလေကြောင်းအုပ်ချုပ်ရေးအဖွဲ့ FAA တို့ပေါ်ထူးနေကပူးတွဲထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာလေယာဉ်တွေရဲ့လုံခြုံကြံ့ခိုင်မှုကိုစိတ်ချရလောက်အောင်လို့ဒီဇိုင်းတွေလုပ်ထားတာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီထက်ပိုကောင်းအောင်လုပ်တဲ့အကြံပြုချက်ခုနှစ်ချက်ကိုလည်းအစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်လုံးကဘော့စတန်မြို့လိုဂန်နိုင်ငံကလေစိတ်မှရန်နာထားတဲ့ဒီ Boeing 787 လေယာဉ်ပေါ်မှာလီသီယမ်ဘက်ထရီကြောင့်မိလောင်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးပြန်လည်သုံးသပ်မှုလုပ်ခဲ့တာပါအဲ့ဒီမိလောင်မှုဖြစ်ပြီးနောက်မှာကမ္ဘာတဝန်းကဒီ Boeing 787လေယာဉ်အစီးပေါင်း50ကိုပြန်တမ်းမှု3လကျော်လောက်ရန်နာထားခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာ Boeing ကမုန်းမှန်ထားတဲ့ဘက်ထရီတွေကိုထုတ်ခဲ့ပေမဲ့ဘာကြောင့်အရင်ဘက်ထရီပျော်ပြီးတော့မိလောင်ခဲ့တယ်လဲဆိုတာမသိဘူးလို့ပြောပါတယ်ရှင်
လီဗျားနိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးစစ်ပွဲမှာပါဝင်ကူညီကြပါလို့လီဗျားကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ်။ဗိုလ်ထုနှင့်နောက်ဘက်ကထုတ်ပြန်တဲ့အစီရင်ခံစာတစ်ခုမှာလီဗျားကြားပြတ်အဆိုအရကလီဗျားနိုင်ငံမျိုးကြီးတွေကအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအထူးသဖြင့်ကုလသမဂ္ဂကကူညီပေးဖို့လိုလားတဲ့အကြောင်းပြောဆိုလိုက်တာပါ။အကြမ်းဖက်အဖွဲ့ဟာဘန်ဂါစီစတင်တဲ့ဒီတခြားနေရာတွေမှာကျပ်ဖက်လုပ်ငန်းတွေကိုလှုပ်ဆောင်နေကြတာဖြစ်တယ်လို့လည်းဆွေရကပြောပါတယ်။ဘဂါစီမြို့မှာတနင်္လာနေ့တုန်းကလည်းဒီကားဘုံထောင်ပေါက်ကွဲမှုကြောင့်လူ9ယောက်ထက်မနည်းသေဆုံးခဲ့ရပါသေးတယ်။2017ခုနှစ်သမရမူမာဂဒါဗီယာရုကဖြုတ်ချခံရခြင်းကဆလို့တိုင်းပြည်လုံခြုံရေးအတွက်လီဗျာအစိုးရလုံပန်းနေရတာဖြစ်ပါတယ်မစ္စတာဂဒါဗီဖြုတ်ချမှုမှာပါဝင်ခဲ့ကြတဲ့လီဗျာလက်နက်ကိုင်အဖွဲ့ပေါင်းစုံဟာဒီတိုင်းပြည်ရဲ့အဓိကစစ်ကမ်းကြီးတွေကိုသူတို့သိမ်းယူထားတဲ့ဒီအခြေပိုင်းတိုင်းပြည်ရှေ့ပိုင်းအပါအဝင်နေရာတော်များများမှာလက်နက်ကိုင်တိုက်ခိုက်မှုတွေကိုဆက်လက်လှုပ်ဆောင်နေကြတာပါဒီလက်နက်ကိုင်တွေသိမ်းယူထားတဲ့စစ်ကမ်းတွေကိုလမ်းမဲ့သတင်းပတ်တွေအတွေ့ပြန်လည်သိမ်းယူဖို့လီဗျာအထူးတပ်ဖွဲ့တွေကလီဗျာအထူးတပ်ဖွဲ့တွေကိုကြားပြတ်အစိုးရခေါင်းဆောင်တွေကအမိန့်ပေးထားပါတယ်ရှင်
အမေရိကန်စီးပွားရေးတိုးတက်အောင်လို့ဗဟိုဘဏ်ကဒီအစိုးရအတွက်ဓာတ်ရိုက်လုပ်ပေးနေတဲ့ကြားကန်မှုအစီအစဉ်ကိုဆက်ပြီးတော့ရှော့ချသွားမယ်လို့ဗဟိုဘဏ်ကပြောလိုက်ပါတယ်။နိုင်ငံထဲမှာအတိုးနှုံးတွေကျသွားအောင်နဲ့အလုပ်ကိုင်တွေတိုးလာအောင်ရည်ရွယ်ပြီးတော့ဒီအစိုးရငွေချီးစာချုပ်တွေကိုဗဟိုဘဏ်ကဝယ်ယူပေးနေတဲ့ပမာဏကို၈လကျော်လို့ရှိရင်ဒီဒေါ်လာ55ဘီလီယံအထိရှော့ချမယ်လို့ဗဟိုဘဏ်ကပြောခဲ့ပါတယ်။ဒါကဒီအမေရိကန်အနောက်တောင်ပိုင်း Midwest ဒေသကဒီတပ်တူအပိုင်းအစတွေကိုအယောင်းဝယ်လုပ်သူတယောက်ကအဟောင်းဈေးကနေပြီးတော့ဝယ်လိုက်တဲ့ရွှေကျပ်ဥတစ်လုံးဟာဒေါ်လာသန်း20ကျော်အနည်းဆုံးတန်းနေပါတယ်။ရွှေတွေကြောင့်မလို့ဒီပြန်ရောင်းရင်အများရနိုင်တယ်လို့ဆိုပြီးတော့မှအဲ့ဒီအယောင်းဝယ်လုပ်တဲ့သူကစိန်နဲ့နေလာတွေစီချဲထားတဲ့ရွှေကျပ်ဥကိုဒေါ်လာ14,000နဲ့ဝယ်ခဲ့တာပါ။ဒါပေမဲ့လည်းဒီရွှေကျပ်ဥဟာဒီရုရှားဇာပရင်တတိယမြောက်အလက်ဇန်ဒါဘုရင်ကနေပြီးတော့သူရဲ့မိဖုရားကို1889ခုနှစ်တုန်းကလက်ဆောင်ပေးခဲ့တဲ့ Easter ကျပ်ဥဖြစ်နေပါတယ်။ရွှေကျပ်ဥကိုဖွင့်လိုက်လို့ရှိရင်ဒီအထက်က Fashion Constantine ရဲ့နိုင်လေးထွက်လာတဲ့ကျပ်ဥကနာမည်ကျော်တော်ဝင်ရွှေပဒိန် Karl Fabergé ဖန်တီးခဲ့တာပါ။ဇာပြင်မိသားစုအတွက်ကို Fabergé ဖန်တီးခဲ့တဲ့ရွှေကျပ်ဥအလုံးပေါင်းက50လောက်ပဲရှိမယ်လို့ယုံကြည်ရပါတယ်။စိန်ရွှေကြောက်တံပရမများတွေနဲ့စီချဲထားတဲ့ Fabergé ကျပ်ဥတချို့ Russia ဒေါ်လာရဲ့နောက်ပိုင်းမှာပျောက်ဆုံးသွားခဲ့ပြီးတော့ရှိနေတဲ့ကျွဲ့ဥတွေရဲ့တန်ဖိုးကလည်းတစ်လုံးကိုဒေါ်လာသန်း20လောက်အနည်းဆုံးတန်ပါတယ်ရှင
်ထိတ်တန်ရောက်နိုင်ငံတကာသတင်းတွေကိုမတ်ဆူမြတ်မွန်နဲ့မတ်ခင်ဖြူထွေးတို့ကကြေညာခဲ့ကြတာပါခင်ဗျာအခုဆက်ပြီးသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးလာမယ့်ကြားပြတ်ရွေးကောက်ပွဲအခြေအနေကိုကြည့်ရအောင်ပါလစ်လတ်နေတဲ့မဲဆန္ဒနယ်မြေ30အတွက်ဒီ2014ခုနှစ်အတွင်းမှာကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့အစီအစဉ်ရှိကြောင်းနဲ့ကျင်းပမယ်ဆိုရင်3လကြိုတင်အတိပေးသတင်းထုတ်ပြန်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကတာဝန်ရှိသူတူကပြောပါတယ်ကြားပြတ်ရွေးကောက်ပွဲကာလတုန်းကမကျင်းပဖြစ်ခဲ့တဲ့ကချင်ပြည်နယ်ကမဲဆန္ဒနယ်မြေတွေမှာကျင်းပဖို့ရည်ရွယ်ထားပြီးနေမီလုံးညုံ၏အခြေအနေကိုကြည့်ပြီးဆုံးဖြတ်သွားမယ်လို့ဆိုပါရယ်အပြည့်စုံကို VOA သတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲမှာကျင်းပဖြစ်တဲ့ကချင်ပြည်နယ်ကမဲဆန္ဒနယ်30အပါအဝင်လစ်လတ်နေတဲ့မဲဆန္ဒနယ်30အတွက်ဒုတိယအကြိမ်ဂျာပြတ်ရွေးကောက်ပွဲကိုဒီနှစ်အတွင်းမှာကျင်းပမှာဖြစ်ပါတယ်ဂျာပြတ်ရွေးကောက်ပွဲထပ်မံကျင်းပမယ်ဆိုရင်လာမယ့်ပွင့်လင်းရာသီလောက်မှာဖြစ်နိုင်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်ကျွန်တော်ဒီနေ့ကျွတ်တော်မှာတော့ဖြေပါလေ။ဟိုကျွန်တော်တို့ဖြေတဲ့အဖြေကတော့ဓာပြတ်ရေကောက်ပွဲကျင်းပဖို့အစီအစဉ်ရှိပါလေ။နော်ကျင်းပမယ်ကာလကိုလည်းကျွန်တော်တို့၃လကြိုတင်ပြီးတော့ကြေညာပါမယ်။နော်လေးလက်မင်းဆန္ဒနဲ့အအောင်စုစုပေါင်းနဲ့လောလောဆယ်ဆယ်30ရှိပါလေပေါ့နော်။အဲ့လိုကျွန်တော်တို့ဖြေထားပါလေ။နောက်ကကျွန်တော်တို့နိုင်ငံရဲ့ဒီရာသီဥတုပေါ့နော်။ဆိုရေကောက်ပွဲကဗမာပြည်မိုးထဲမှာမလုပ်ကြဘူးပေါ့နော်။အဲ့တော့အဲ့လိုဥစားလေးတွေကြတော့ကျွန်တော်ပွင့်လင်းဘက်ကိုကြားပြီးယူလာရှိတော့အဲ့ဒီကာလလောက်တော့ဖြစ်ပုံများပါလေ။
ဒီနှစ်အတွင်းဂျာပြတ်ရွေးကောက်ပွဲကျင်းပဖို့အစီအစဉ်ရှိမရှိကိုနိုင်ငံရေးပါတီတွေကလွှတ်တော်ကျင်းပစဉ်မေးမြန်းထားတာဖြစ်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဒီကနေ့တွားရောက်ဖြေကြားခဲ့တာဖြစ်ပါတယ်။လစ်လတ်မဲဆန္ဒနယ်တွေကတော့ပြည်သူလွှတ်တော်မဲဆန္ဒနယ်73နေရာ၊အမျိုးသားလွှတ်တော်မဲဆန္ဒနယ်6နေရာ၊တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနယ်17နေရာ၊စုစုပေါင်းလစ်လတ်မဲဆန္ဒနယ်30ဖြစ်ပြီးပြည်ပရောက်မဲဆန္ဒရှင်တွေရဲ့စီးရင်ကိုလည်းတန်ယုံတွေကကောက်ယူနေပြီဖြစ်ပါတယ်။2012ခုနှစ်ကကျင်းပတဲ့ပထမအကြိမ်ဂျာပြတ်ရွေးကောက်ပွဲကာလကကချင်ပြည်နယ်အတွင်းကဖားကန့်မိုးကုန်းနဲ့ဗမော်မဲဆန္ဒနယ်တွင်ပါလုံခြုံရေးအခြေအနေအရရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့ပါဘူးဒီတစ်ကြိမ်ဂျာပြတ်ရွေးကောက်ပွဲမှာတော့ဒီနယ်၃နယ်ကိုကျင်းပနိုင်ဖို့ရည်ရွယ်ထားပေမဲ့ကျင်းပမဲ့ကာလလုံခြုံရေးအခြေအနေပေါ်မှာမူတည်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်မှာဖြစ်တယ်လို့ကော်မရှင်ကတာဝန်ရှိသူကဆက်ပြောပါတယ
်လေးလက်30ရဲ့မှာအဲဒီ၃နယ်ပါပါတယ်ကိုကျင်းပတဲ့အခါမှာကျတော့လောက်ပဲလွတ်လပ်တရားနာလို့ရေကောက်မကျင်းပနိုင်တဲ့အခြေအနေရှိမရှိပါ့။နော်ရှိတယ်ဆိုရင်တော့ကျင်းပမှာပါ။ဆိုလိုတဲ့လူလူရေးရတော့ဘာရတော့ညာရတော့အရာတွေအများကြီးရှိပါလေ။အဲ့ဒါတွေရှိမရှိရတော့ကျွန်တော်ရှင်အားရှိချိန်တည်းမှာသုံးတတ်ပါမယ်။လူဖို့ကတော့အဲ့ဒီထဲမှာတူနေပါပါလေ
။ကချင်ပြည်နယ်မှာအခြေဆိုင်တဲ့တိုင်းလိုက်ခေါ်ရှမ်းပြည်မျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကတော့ဂျက်ပြတ်ရေကောက်ပွဲမှာပါဝင်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌဦးဆိုင်ထေးအောင်ကပြောပါတယ်။
အဲ့ဒီအောင်ဝင်ပြန်ရမှာကျွန်တော်တို့ကဝင်မှုဆိုကျွန်တော်ပါတီတောင်ဝင်မရအောင်ဖြစ်သွားမှာလေအမှကျွန်တော်တို့ပါတီတောင်ဝင်နေဦးလေးထဲမှာလည်းပါလာပြီးသားလေအခုလောဆယ်တော့တကောင်စစ်စစ်ကလုံနေတော့လေတကောင်စစ်ကြီးကလည်းကျွန်တော်တို့ပြင်ဆင်ပါပါအဲ့ဒီစစ်စစ
်ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြကတော့သူတို့ပါတီအနေနဲ့အနည်းဆုံး3နေရာမှာပါဝင်သွားဖို့ရှိကြောင်းအခုလိုပြောပါတယ
်အဲ့တော့ကျွန်တော်ကလည်းဒီမဲဌာနနဲ့တုံ့ခေါ်ပါတော့ဝင်ပြန်ရဝင်ပြန်ပါပဲကျွန်တော်ပါတီအနေနဲ့ပေါ့ဒီလိုရှင်းတာချပဲဘလ
မျိုးနဲ့ဘယ်နှခုပါဝင်ပြန်မလဲဆိုတာလဲဒါကျတော့အချိန်လေးကလာခါကျတော့ဆုံးဖြတ်ပါပဲ
အခြားကချင်ပါတီတစ်ခုဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီကလည်းဂျာပြယူကောက်ပွဲကျင်းပမယ်ဆိုရင်ပါဝင်ရှင်ပြိုင်ဖို့အသင့်ရှိနေတယ်လို့ပါတီဥက္ကဋ္ဌဦးဂုံဂရာအောင်ခန်းကပြောပါတယ်
အဲဝင်းပြိုင်မှာပေါ့ကျွန်တော်အဆင်ပြေပါပဲကျွန်တော်ပြန်ဖို့ကတော့အဆင်ပြေကချင်ပြည်နယ်အတွင်းမှာရှိတဲ့နေရာတွေအကုန်လုံးကိုကျွန်တော်ပြန်ဖို့အဆင်ပြေပါပဲ
ကချင်ပြည်နယ်အတွင်းမှာ2013ခုနှစ်ကပါတီသစ်5ပါတီထပ်မံဖွဲ့စည်းခဲ့ပြီးအခုဆိုရင်ကချင်ပြည်နယ်အခြေစိုက်ပါတီအနည်းဆုံး6ပါတီရှိနေတာဖြစ်ပါတယ်2010ရွေးကောက်ပွဲကာလကတော့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်တိုင်းရင်းသားစီလုံးညီညွတ်ရေးပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီတို့ကအမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာတွေမှာအနိုင်ရရှိထားပါတယ
် VOA သတင်းတော်ကုမိုးစောရဲ့သတင်းပေးပို့ချက်ပါခင်ဗျာမကွေးဘက်ကကားမောက်လူသေးဆုံးမှုတရင်မတင်ပြခင်မှာအခုတော့နေဆက်လုံခြုံရေးပြင်ဆင်မှုအနေထားကိုကြည့်ရအောင်ပါမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်မှာလုံခြုံရေးစခန်း15ခုတိုးချဲ့ဆောက်လုပ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ဒါဟာအကြမ်းဖက်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအတွက်စဉ်းစားဆောင်ရွက်တာဖြစ်နိုင်တယ်လို့ရခိုင်လွှတ်တော်အမတ်တချို့ကပြောပါတယ်ရခိုင်ပြည်နယ်လုံခြုံရေးတိုးမြှင့်ပေးဖို့လွှတ်တော်တွင်မှလည်းအရင်ကတောင်းဆိုမှုတွေရှိခဲ့တာကြောင့်ခုလိုလှုပ်ဆောင်မှုရတယ်လို့ယူဆနေကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပါမယ
်အသွားအလာများတဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာလုံခြုံရေးစခန်း15ခုတိုးချဲ့ဆောက်လုပ်နေတဲ့အကြောင်းပြည်တွင်းမီဒီယာတချို့မှဖော်ပြထားတာပါဒီသတင်းနဲ့ပတ်သက်လို့ရခိုင်လွှတ်တော်အမတ်တချို့ကတော့နယ်စပ်ဒေသတရားမဝင်ခိုးဝင်မှုတွေကိုထိထိရောက်ရောက်ကင်တွယ်ဖို့အခုလိုလှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြောပါတယ်ရခိုင်ပြည်နယ်ရဲ့လုံခြုံရေးတိုးမြင့်ဆောင်ရွက်ဖို့ပြီးခဲ့တဲ့နှစ်အတွင်းလွှတ်တော်မှတောင်းဆိုမှုတွေရှိခဲ့တဲ့အတွက်လည်းအခုလိုနယ်စပ်ဂိတ်တွေတိုးချက်ပြီးလုံခြုံရေးတိုးမြင့်လှုပ်ဆောင်တာဖြစ်နိုင်တယ်လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကရခိုင်ပြည်နယ်လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတိုးမြင့်ဆောင်ရွက်ပေးဖို့လွှတ်တော်မှအဆိုပြုခဲ့သူတဦးဖြစ်တဲ့ရသေးတော်ကိုစားပြုရခိုင်လွှတ်တော်အမတ်ဒေါက်ခင်စောဝေကပြောပါတယ
်အမကအရင်ကဒီအဆိုတစ်ခုတင်ခဲ့တယ်ပေါ့နော်ဒါဆိုရင်အမတို့ရဲ့ဒီအနောက်ဖက်တကားဆိုတာဒီဘင်္ဂလားဒေ့ရှ်နဲ့အမတို့ရဲ့မောင်တော်နေဆက်ကြမှာဒီဗမာပြည်ချင်းစီယိုကနေဒါပေမဲ့ဒီချင်းစီယိုကလုံလောက်မှုမရှိဘူးအနည်းတည်းဝင်ထွက်ခိုးထွက်တာတွေရှိနေတဲ့အခါကျတော့ဒီဘင်္ဂလီလူဦးရေတော်တော်များလာတာကိုတွေ့ရတယ်အဲ့ဒီအတွက်ကြောင့်အမတို့အနေနဲ့ဒီဟာတွေကိုထိန်းသိမ်းဖို့အတွက်ပေါ့နော်ဒါလေးတွေကိုဟိုအဆောင်အချောက်လိုတွေပေါ့ဒီခိုးဝင်တာတွေကြီးပဲဖြစ်နေတာကိုတွေ့ရတယ်ဒါပေမဲ့ထိထိရောက်ရောက်လည်းမဖမ်းမိဘူးပေါ့ဒါပေမဲ့အခုအချိန်မှာဒီဆင်းကားကိုဖွင့်ရတာကိုအမလည်းကြာနေမှာဖဲရပါတယ်ဒါပေမဲ့အတီးအကျပင်နေရာပင်နေရာဆိုတာအမကတော့မသိသေးဘူးဟိုဘာဖြစ်ဖြစ်ဖြစ်ပေါ့လေဒီအမလည်းအဆိုတင်ထားပြုတယ်ဒီလိုလဲအမတို့နိုင်ငံကိုဒီလိုကာကွယ်လိုက်လို့ရှိရင်တော့ပို့ပြီးတော့တယ်ထိရောက်တော့မယ်လို့တော့ထင်တယ်အမကတော့လေ
ရခိုင်မှာနေဆက်လုံခြုံရေးစခန်းတွေတိုးမြှင့်ချထားမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြည်내အစိုးရတာဝန်ရှိသူတွေအပါအဝင်အစိုးရဘက်ကလည်းဆက်သွယ်မေးမြန်းခဲ့ပါတယ်။မြို့မသမရပြောခွင့်ရဦးရထွတ်ကတော့ရခိုင်လုံခြုံရေးအတွက်ပြည်စင်ဆောင်ရွက်မှုတွေရှိနေတယ်ဆိုတာကလွဲလို့အသေးစိတ်သူမသိရှိတဲ့အကြောင်းပြောပါတယ်
။ကျွန်တော်သိစိတ်မသိဘူးပြ။လုံခြုံရေးတွေပြန်လည်ပြည်စင်ဆောင်ရွက်နေဆိုတာပဲသိတယ်။အဲရခိုင်ပြည်내အစိုးရကလုံတာဆိုတော့အဲဒီကသတင်းထုတ်ပြန်ရင်ဖော်မေးမှသိမယ်။သူကဒေသအစိုးရတွေကဒီသူ့မှာရှိတဲ့တို့ပြည်နယ်မှာရှိရတဲ့ point နဲ့ပေါင်းပြီးတော့ဆောင်ရွက်တာကိုကျွန်တော်ကအရင်လိုအကုန်လုံးဘဟုဝါလောက်တာမဟုတ်တော့ဘူးလေသူဒေသမှာတော့သူလုံနေမြေဆိုးမိုးနဲ့လုံချုံရသူဆောင်ရွက်နေတာရှိတယ်။ဟိုဒီဘုကျွန်တော်ကအသေးစိတ်မသိဘူးပေါ့ဗျာအသေးစိတ်ကတော့မြေမှာလက်တွေ့ကောင်တယ်ပေါ့တော့သူတို့
ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကိုတော့အကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ပြည်မြောက်ခွင့်မရခဲ့ပါဘူး။လက်ရှိရခိုင်ဒေသမှာတော့ပြိပခါတွေဖြစ်လာရင်ကာကွယ်ပေးနိုင်တဲ့လုံချုံရတပ်ဖွဲ့အင်အားအလုံအလောက်မရှိသလိုလေဆက်ဒေသခိုးဝင်မှုတွေကိုလည်းထိထိရောက်ရောက်ကာကွယ်နိုင်ခြင်းမရှိသေးဘူးလို့မြေပုံမြို့ပြည်သူ့လွှတ်တော်အမတ်ဦးဖေတန်းကပြောပါတယ်
။ဒီရဲတပ်ဖွဲ့မှာပေါ့နော်ကျွန်တော်အင်အားတိတ်ပြီးနေတယ်နောက်ရောက်ခင်မီလက်နက်တွေမရှိဘူးအဲ့ဒါကြောင့်ပဲအဖြစ်တွေမှာဆိုလည်းအပြတ်နာဖြစ်တယ်ဒုက္ခတွေစကားမှာနောက်ပြီးတော့သူရှိတာတမ်းမှာပြတ်နာဖြစ်တယ်အဲ့လိုဖြစ်နေတာတွေကြောင့်ရဲကိုခင်မီလက်နက်အင်အားတွေတပ်ပြီးဖို့လိုတယ်နောက်ပြီးတော့အဲ့မှာဘင်္ဂလားဒေ့ရှ်နယ်စပ်မှာကျွန်တော်လူဝင်လူထွက်ခိုးဝင်ခိုးထွက်တာတွေရှိရဲအဲ့တဖက်မှာဟိုဒီ RSO လို့အဖွဲ့မျိုးကိုအဲ့တရင်တင်တာနေပြီးနေရဲ့ဆိုတဲ့တရင်တွေကလည်းထွက်ပေါ်နေအဲ့အဲ့ဒီကြောင့်ကျွန်တော်တို့ကလည်းပြောပြောဒီမှာဟိုတကောင်စီရဲ့လည်းကောက်မဲ့ကာလဆိုတော့လူဝင်လူထွက်ကိုစောင့်ကြည့်ဖို့လူတယ်ပြဿနာမဖြစ်အောင်တည်ငြိမ်ဖြစ်နေတဲ့အခြေအနေမှာနောက်ဆက်ပြဿနာပြုလို့မရမဖြစ်ရအောင်ပေါ့နော်ကျွန်တော်တို့အဲ့လိုမျိုးနိုင်ငံတော်ကလုံခြုံရေးအတွက်တာဝန်ယူပေးထားတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
ပြီးခဲ့တဲ့မတ်လကမြန်မာနိုင်ငံမှာကျင်းပတဲ့ဘင်္ဂလားပင်လယ်အော်ဒေသတွင်ကဏ္ဍဆောင်ဤပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာ BIMSTEC စီဝေးပွဲကိုတက်ရောက်လာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့မြန်မာသမ္မတဦးသိန်းစိန်တို့တီးခြားတွေ့ဆုံခဲ့တာတွေရှိသလိုအဲ့ဒီတွေ့ဆုံမှုတွေနဲ့အခုနယ်စပ်ဒေသလုံခြုံရေးတိုးမြင့်မဲ့ကိစ္စဆက်ဆက်မှုရှိမရှိဆိုတာကတော့သေချာမသိရပါဘူးရှင
်။မက်ကင်ဖြူတွေရဲ့တင်ပြချက်ပါခင်ဗျာ။အခုတခါဒီကားတိမ်မှောက်မှုအခြေအနေကိုကြည့်အောင်ပါ။မကွေးတိုင်းတရက်ခရိုင်မင်းတို့မြို့နယ်မြောက်ပြင်ကျေးရွာအနီးပသိမ်မုံရွာကားလမ်းပေါ်မှာလမ်းပြင်အလုသမား40ကျော်တင်ဆောင်လာတဲ့ကားတစ်စီးတိမ်မောက်ခဲ့တာကြောင့်လူ73ဦးသေဆုံးပြီးကျန်တဲ့လူတွေအားလုံးအပြင်းထန်ဒဏ်ရာရရှိခဲ့တဲ့အတွက်မင်းတို့မကွေးနဲ့မင်းဘူးဆေးရုံတွေမှာဆေးဝါးကုသမှုခံယူနေရပါတယ်မြန်မာနိုင်ငံမှာရင်တိုက်မှုတွေတစ်နှစ်ထက်တစ်နှစ်ပိုတိုးလာနေတဲ့အတွက်သေဆုံးမှုအရေအတွက်လည်းတိတိတသားများလာနေပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
မကွေးတိုင်းဒေသကြီးတရက်ခရိုင်မင်းတုံမြို့နယ်မြောက်ပြင်ကျေးရွာအနီးပသိမ်မုံရွာကလန်းမပေါ်မှာမတ်လ16ရက်နေ့ကလမ်းပြင်အလုသမားတွေတဲဆောင်လာတဲ့ကားတစ်စီးတိတ်မောက်ခဲ့တဲ့အတွက်အလုသမား73ဦးသေဆုံးခဲ့ပါတယ်။ပွင့်ပြူမြို့နယ်လေကိုင်းကျွရကနေတဆင့်မင်းတုံမြို့နယ်မြောက်ပြင်ကျေးရွာဆက်သွယ်ရေးကလန်းကိုလမ်းပြင်ဖို့အတွက်အလုသမားတွေကိုတင်ဆောင်ပြီးမောင်းနှင်လာတဲ့အချိန်မှာကားကတိတ်မောက်ခဲ့တာပါ။မင်းတုံရဲစခန်းကတာဝန်ကျရဲအရာရှိတဦးကတော့သေးဆုံးမှုတွေနဲ့ဒဏ်ရာရရှိတဲ့အလုသမားတွေရဲ့အခြေအနေတွေကိုပြောပြပါတယ်
။ဟုတ်ကဲ့73ယောက်ရှိတယ်ဟုတ်ကဲ့။ဒဏ်ရာရတာ9ယောက်ရှိလဲဆိုတော့45ယောက်ပေါ့နော်ရင်မောင်းပါ45ယောက်ဆိုတော့ကျန်တာကိုဒဏ်ရာရတာပေါ့။ဒဏ်ရာရတဲ့သူကမှဟိုပေါ့နော်မကွေးစေုံကြီးနဲ့နောက်မင်းဘူးစေုံကြီးပါ။အဲ့မှာပဲအကုန်လုံးပေါ့နော်။ဒါဆိုပထမတော့ကျွန်တော်ဒီမင်းတို့စေုံမှာစပြီးအခင်းတဲ့နေရာတော့အကုန်ပေါ့နော်။ဟိုဒဏ်ရာရတဲ့သူတွေကုတယ်ဒါပေမဲ့မတင်မနိုင်တဲ့အကြောင်းရဖားလုပ်ပြီးတော့တင်တာပေါ့ဟိုမကွေးကိုတင်တယ်အဲကျန်တဲ့သူကတော့ OBD နဲ့အခုကုမိမိတို့မှကုတယ်။နောက်ပဲအတွင်းပေါ့နော်။အဲ့ဒါလည်းကုတယ်။ကုပြီးတော့သူတို့ဟိုဘာမှသူတို့ကမင်းဘူးကြတော့သူတို့နယ်ပဲနယ်ပြီးတော့သူတို့ကမင်းဘူးကိုပဲမင်းဘူးမှပဲသူကကုကျင်တယ်ဆိုတော့ဒီကအကုန်လွှဲပြရတယ်။ဟိုကမဟုတ်ဘူးပေါ့။သူဟိုကအချိန်လုံးပြီးမှောက်တာပေါ့။မှောက်တာပေါ့မှဘေးတိုက်လဲကြတယ်။လဲကြတယ်အချိန်နဲ့ဆိုတော့အချိန်နဲ့တော့မှောက်ဘေးလဲသွားတယ်။လဲသွားမယ်နဲ့သူကချက်ချင်းရက်မသွားဘူးလေ။အချိန်နဲ့တော့သွားတာပေါ့။သူကကျော်တိုက်သွားတယ်တော့မှာပေါ့ရှော့ပြီးမှဘေးမှရှိတဲ့တက်ပင်ကိုသွားဆောက်ဆောက်မှာသူကလမ်းလုံတာဆိုတော့ဟိုပေါ့နော်အထုပ်ကိုလေးပါကုန်တင်လာမှာပေါ့လမ်းနေမှာလိုက်လောက်တာလေလမ်းနေပါခင်းတာတော့
တည်ဆုံးသူတွေထဲမှာအမျိုးသမီးတွေကအမျိုးသားတွေပါပါဝင်ပြီးလမ်းပြင်လောက်သားများဖြစ်ကြတယ်လို့ဆိုပါတယ်မင်းတို့ရဲစခန်းကတော့မော်တော်ယာဉ်မောင်းသမားကိုပေါ့ဆမှုတွေနဲ့ပြစ်မှုပုံမှန်330မြင်းဆောင်338မြင်းဆောင်304ကကြီးနဲ့အမှုဖွင့်အေးအေးယူထားတယ်လို့ဆိုပါတယ်ဒီအပိုင်းတွင်းမှာပဲမင်းမှုမျိုးရွှေဆက်တော်ဘုရားကိုသွားတဲ့ကားတိတ်မောက်ခဲ့ပြီးတေဆုံးမှုတွေဒဏ်ရာရရှိမှုတွေလည်းရှိခဲ့တာပါပသိမ်မုံရွာကားလမ်းရန်ကုန်မန္တလေးကားလမ်းတွေဟာလမ်းလုံခြုံမှုအားနည်းတာတွေကားတွေကအပြိုင်ဆိုင်မောင်းနေတာတွေမူးယစ်တောက်စားပြီးမောင်းတာတွေကြောင့်ယာဉ်တိုက်မှုတွေလည်းမကြာခဏဆိုသလိုဖြစ်ပေါ်နေတာပါအခုကားမောက်မှုကတော့2014နှစ်စပိုင်းမှာတေဆုံးမှုများတဲ့ယာဉ်တိုက်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာ2013ခုနှစ်အတွင်းမှာရင်မတော်တဆတိုက်မှုစီးရင်ရတရက်ကိုရင်တိုက်မှု 30.12 ခန့်ဖြစ်ပွားခဲ့ပြီးဒဏ်ရာရသူတွေကတော့64ဦးခန့်ရှိတာပါတေဆုံးသူတွေကတော့ 10.9 ဦးခန့်ရှိတဲ့အကြောင်းယထာပို့ဆောင်ရေးဝန်ကြီးဌာနကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့စီးရင်စရာများအရသိရပြီးလွန်ခဲ့တဲ့5နှစ်အတွက်သုံးသပ်ရမှာတော့နှစ်စဉ်ပြန်များအဖြစ်ရင်တိုက်မှု 13.33 ခန့်ဒဏ်ရာရသူ 12.40 ခန့်နဲ့တေဆုံးသူ 14.49 ရာခိုင်နှုန်းခန့်တိုးနေတယ်လို့ဆိုပါတယ်။ယထာပို့ဆောင်ရေးဝန်ကြီးဌာနကုန်းလန်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနရဲ့အဓိကရည်မှန်းချက်ကတော့ရင်းအန်နေရဲ့လမ်းအန်နေရဲ့ကင်းရှင်းဖို့အတွက်ကျွမ်းကျင်တဲ့ရင်မောင်းတွေကိုသာရင်မောင်းလိုင်စင်ပြုလုပ်ပေးဖို့ရည်ရွယ်လို့ဆိုပါတယ်။ရင်တိုက်မှုကားမောက်မှုတွေအတွင်းမှာဖြစ်ပွားသူရဲ့90ရာခိုင်နှုန်းလောက်ကစီကံမလိုက်နာတဲ့ရင်မောင်းတွေကြောင့်ဖြစ်တယ်လို့လည်းပြောထားပါတယ်။လမ်းတွေမကောင်းတာကြောင့်ရင်စည်းကမ်းဖောက်ပြက်တယ်လို့ဖြစ်သွားတဲ့အခြေအနေတွေလည်းရှိကြောင်း၊နေဘက်ကလမ်းတွေကတော့ပိုဆိုးတဲ့အခြေအနေတွေရှိကြောင်းခရီးသွားပြည်သူတို့ကလည်းပြောပြပါဗျ။ဒီ
ကြောင်းကိုကြွတူရှိတဲ့အတွက်အဲဒီကြောင်းကိုကိုယ်ရှောင်လာတဲ့ကြောင့်လည်းအလိုလိုကလည်းလမ်းစုံစုံကိုဖောက်ပြက်ပြီးလာဖြစ်သွားတယ်လို့ရှင်းလင်းမှုတွေဖြစ်လာလို့ရှိနေရ။အကျိုးရာဒီမှာရှိတဲ့လမ်းတွေဆိုရင်အဲဒုက္ခရောက်တာခဏကြိုင်နဲ့ဘွဲ့နဲ့ဘွဲ့နဲ့တို့ကဖုတ်ကင်းကြတယ်အာဒီတိုင်းမှာဖြစ်နေတယ်အဲ့ဒီရွာဒီကလည်းမျိုးပေါ့အမကကျွန်တော်တဘောကတော့ကာကာကြည့်ကြည့်ကျွန်းနေထုတ်အာဒီထုတ်ထုတ်ပြီးတော့အနစ်သားလာတယ်အနစ်အစုံနဲ့တူထုတ်ယူသွားပြီးတော့အဲ့ဒီကနေဘာမှပြည်လဲကောင်းမှမသိဘူ
းပြီးခဲ့တဲ့နှစ်တုန်းကတော့မြန်မာနိုင်ငံရဲ့ရင်မတော်တဆထိခိုက်အန္တရာယ်ဖြစ်မှုအခြေပြစီရင်စရာအရရင်တိုက်မှုပေါင်း13912မှုမှာဒဏ်ရာရသူ2300 388 ဦးရှိပြီးသေဆုံးသူ3921ဦးရှိခဲ့တယ်လို့လည်းဆိုပါတယ်ရှင
်။ VOA သတင်းတောက်မအေးမှသတင်းပေးပို့ခဲ့တာပါ။ခုတော့ပြည်တွင်းသတင်းတောက်တွေအတွက်သတင်းကောင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။မြန်မာစာနယ်ဇင်းကောင်စီယာယီကနေမြန်မာမီဒီယာသတင်းသမားတွေကိုလေ့ကျင့်သင်ကြားပေးဖို့မြန်မာ Journalism Institute တခုတည်ထောင်နိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေပါတယ်။ဒါဟာရက်တူသင်တန်းမဟုတ်ပဲတစ်နှစ်တာကာလကြာမဲ့သင်တန်းဖြစ်သလိုပြည်တွင်းကပြည်ပကပါလာရောက်ပြီးတော့သင်တန်းပို့ချပေးမဲ့သူတွေပါဝင်မှာဖြစ်တယ်လို့စီစဉ်သူတွေက VOA ကိုပြောပါတယ်။ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ဦးဆန်မိုးဝေကပြောပြပါမယ်
။ဟုတ်ကဲ့ပါ။မြန်မာသတင်းမီဒီယာသမားတွေကိုလက်ကျင့်သင်ကြားပေးမဲ့မြန်မာ Journalism Institute အသစ်တစ်ခုကိုတီချောင်ရေးအစည်းအဝေးတစ်ရက်ကိုအခုလာမဲ့တနင်္ဂနွေမှာကျင်းပဖို့စီစဉ်ထားတယ်လို့သိရပါတယ်။ပြည်ပအထောက်အကူပေးအဖွဲ့အစည်းတွေနဲ့သင်တန်းတက်မဲ့သူတွေရဲ့ဝင်ကြီးထက်ဝင်ပြီးတော့ပို့ချပေးဖို့ရည်ရွယ်ထားတဲ့အဲ့ဒီသင်တန်းဟာတနှစ်ကာလအချိန်ယူသင်ကြားပေးဖို့စီစဉ်ထားပြီးတော့အခုလက်တလောပြည်တွင်းမှာလိုက်လံပြီးတော့သင်ကြားပေးနေတဲ့သတင်းတောက်သင်တန်းတွေနဲ့ကွာခြားမှုရှိတဲ့အကြောင်းသင်တန်းဖြစ်မြောက်ရေးတာဝန်ရှိသူတို့ဖြစ်တဲ့မြမစာနယ်ဇင်းကောင်စီယာယီရဲ့အတွင်းရေးမှူးဦးကျော်မင်းစွေကအခုလိုပြောပါတယ်
။ short term ဆိုတာဟိုဥပမာဟိုခါးလျော်စွာ report election ကာလဆို election reporting လုပ်တာတို့ disaster reporting လို့ဟာလာအစရှိသဖြင့်ပေါ့နော်။ peace journalism လို့အစရှိသဖြင့်တို့ကဒီချိန်နေချိန်ကာပေါ်မူတည်ပြီးတော့ short term ပေးတဲ့ training တွေပေါ့နော်။ long term မဟုတ်ဘူး။ဒီမှာပေးတဲ့သင်တန်းတွေအများစုကတော့ဟိုက specialized training တွေပဲများတယ်။တို့ကတခြားဟာတွေပါလို့သူတို့ knowledge ပါရအောင် general knowledge ကိုလည်းဥဒါပေးတဲ့ဟာလည်းဖြစ်အောင်စဉ်းစားထားရအောင
်အခုလိုကာလရှိသင်တန်းပို့ချပေးဖို့အတွက်မြန်မာနိုင်ငံအတွင်းကလူငယ်သတင်းသမားအများစုမှာလူအပ်ချက်တွေဘာတွေများရှိနေသလဲလို့မေးကြည့်တဲ့အခါမှာတော့ဥကျော်မင်းဆွေကအခုလိုရှင်းပြပါဗျာ
။ဒီကတော့ဗျာဟို journalism မှာတောင်မှတကယ်ဟို basic ဆိုတကယ်ထဲထဲဝင်ဝင် teacher ဖိုင်မှန်နိုင်နိုင် basic သင်ပေးနိုင်နေတကယ်သင်ပေးနိုင်နေဟာရှိလားမရှိလားတော့တော့ကျွန်တော်ပအဝန်းညမှာတွေ့ရတဲ့ဟာကျွန်တော်ဒီလေးလာတဲ့သတင်းတော့ဒီများစုကရှေ့ကန်ကိုဖိုင်နိုင်လေးတာတွေ့ရတယ်အဲ့တော့နောက်တစ်ခုကကျင့်ဝတ်ပေါ့နော်ကျင့်ဝတ်အဆိုင်ရာမှာလိုအပ်ချက်လေးရှိနောက်တစ်ခုက general knowledge general knowledge ကတော့အားလုံးသိတယ်ဆိုတော့ generalist ဖြစ်သွားရင် generalist တစ်ခုလေးချက်မှမဟုတ်ဘဲနဲ့ဒါနဲ့အခွေအတွေ့ဘူးတူတာပေါ့နော်အဲ့ဒါလည်းရှိဖို့လိုတာပေါ့
အခုစီစဉ်ထားတဲ့သတင်းစာနယ်ဇင်းသင်တန်းဟာအစိုးရရဲ့သတင်းမီဒီယာလောကသားတွေကိုပြင်ပပုဂ္ဂလိကသတင်းမီဒီယာလောကကသတင်းသမားတွေအားလုံးတက်ရောက်နိုင်မှုရည်ရွယ်ထားတဲ့အကြောင်းနဲ့အခုလိုသင်တန်းပေးဖို့အစိုးရထံကနေခွင့်ပြုချက်တောင်းခံတာမျိုးမဟုတ်ပေမဲ့ပူးပေါင်းဆောင်ရွက်ဖို့နားလည်မှုရှိဖို့အတွက်ဆောင်ရွက်နေတဲ့အကြောင်းဦးကျော်မင်းစွေကအခုလိုရှင်းပြပါတယ်
။အစိုးရရဲ့ခွင့်ပြုချက်ဆိုတာတဲ့စာလို့ရှိရှင်ကျွန်တော်တို့ကဟိုပေါ့ဒီသင်တန်းရောအတွက်ကဆိုတာအစိုးရမီဒီယာပေါ့နော်အစိုးရဝါဒဖြန့်မီဒီယာပဲဖြစ်ဖြစ်သူတို့ဟိုဟိုဟိုအများပြည်သူကဆောင်မှုအဲမီဒီယာအသင်ပြောင်းနေတာပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ဒီမီဒီယာသတင်းမီဒီယာအလုံးနဲ့ဆက်မွေးတဲ့သူတွေအားလုံးတို့ရည်ရွယ်ပြီးဖွင့်နေဆိုရင်အားလုံးရဲ့ cooperation ပေါ့အဲ့ဒါတော့ကျွန်တော်ရအောင်တော့လုပ်ထားတယ်ဆိုတော့ဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့လည်းသူတို့ဒီဒိုနာအဖွဲ့အစည်းတွေကသူကဆွေးနွေးညှိနှိုင်းတာရှိတယ်ပြီးတော့ခွင့်ပြုချက်ဆိုတာမျိုးဖြင့်စာလို့ရှိရင်သူတို့ရဲ့ cooperation ပေါ့အဲ့ဒါတော့ယူရလိမ့်မယ
်အခုလက်ရှိမြန်မာနိုင်ငံအတွင်းရန်ကုန်မန္တလေးနေပြည်တော်အပအဝင်နိုင်ငံနဲ့တခွမ်းမှာသတင်းတောက်အဖြစ်လောက်ကိုင်းနေသူတွေရဲ့အရေးအတွက်ဟာ4000ကျော် 5000 နီးပါးရှိတယ်လို့သိရပါတယ်။သတင်းကိုအဓိကထားပြီးတော့ထုတ်ဝေတဲ့ဂျာနယ်သတင်းစာစုစုပေါင်း145000ခွင့်ပြုထားပြီးတော့လက်တလောကာလမှာ120000ထုတ်ဝေနေတယ်လို့မြန်မာသတင်းသမားများကွန်ရက်အဖွဲ့ကဥမြင့်ကျော်ကပြောပါတယ်။နေ့စဉ်ထုတ်သတင်းစာ19000ထုတ်ဝေခွင့်ပြုထားပြီးတော့လက်ရှိမှာတော့73000ထုတ်ဝေနေတာကိုတွေ့ရှိရကြောင်းလည်းသိရပါတယ်။မြန်မာသတင်းစာနယ်ဇင်းသမားတွေရဲ့အည်သွေးပုံမှန်ပြေဝလာစေရေးတင်နန်းတွေပို့ချပေးဖို့နဲ့အခြေခံစည်းမျဉ်းတွေရေးဆွဲဖို့ကြီးကြပ်ကိုယ်ကျေးရေးဘုတ်ဖွဲ့ဖွဲ့စည်းဖို့စတာတွေကိုဆွေးနွေးညှိနှိုင်းမှုအတွေ့မတ်လ23ရက်တနင်္ဂနွေနေ့ရန်ကုန်မြို့မှာအစည်းအဝေးတရကျင်းပဖို့စီစဉ်ထားတယ်လို့သိရှိရပါတယ်ခင်ဗျာ
။ဦးဆန်မိုးဝေပြောပြသွားတာပါ။ VOA ကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေနဲ့ရေဒီယိုအစီအစဉ်တွေအားလုံးကို burmese.voanews.com ဆိုတဲ့စာမျက်နှာမှာတွားရောက်ရှုစားနားဆင်ဖတ်ရှုနိုင်ပါ रे ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာ VOA ရဲ့ဂျာတာပရိနိညပြည့်အစီအစဉ်တွေကိုည10နာရီတိလိုင်းနိုမီတာ24 kHz 1.1139လိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9395တို့ကနေဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုဒုတိယနိုင်ဝက်အတွင်းမှာကျမ်းမာရေးကန္တာဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တွေတင်ဆက်မဲ့အပြင်တိုင်းသာသတင်းလွှာအစီအစဉ်မှာတော့
ဒီတလမီပြက်စီးသွားရင်ဒီပုံမှန်မိခိုနေတဲ့လူတွေအားလုံးဇေဝမျိုးစိတ်တွေအားလုံးတို့ကပြန်ပြင်းလို့မရတဲ့ပြက်စီးဆုံးရှုံးမှုတွေနဲ့ကျွန်တော်တို့ကြုံမှာဖြစ်တယ်
။နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာရင်သားကင်ဆာနဲ့ကြိုတင်စစ်ဆေးနည်းတွေအကြောင်းဆွေးနွေးထားပါတယ်။မြန်မာနိုင်ငံမှာရင်သားကင်ဆာဟာအမျိုးသမီးတွေမှာအဖြစ်အများဆုံးနဲ့အသေးဆုံးမှုအများဆုံးကင်ဆာဖြစ်နေပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။တကယ်တော့ရင်သားကင်ဆာကိုကာကွယ်ဖို့အခက်အခဲပေမဲ့စောစောသိနိုင်တဲ့နည်းလမ်းတွေရှိလာတာကြောင့်စောစောကုနိုင်ရင်အသေးဆုံးမှုမဖြစ်အောင်ကာကွယ်နိုင်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုဆေးတက္ကသိုလ်1နဲ့ဗဟိုအမျိုးသမီးဆေးရုံသားဖွာမီရဲ့ပညာဌာနပါမောက္ခဌာနမှူးဒေါက်တာမြတီရာကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်။
ဟုတ်ကဲ့ဘာဘောခဒေါက်တာမြတိတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးသမီးတွေမှာပေါ့ရင်သားကင်ဆာဖြစ်နှုန်းဟာဘယ်လောက်အနေထားရှိနေလဲဆင်မရ
ကျွန်တော်နိုင်ငံမှာအမျိုးသမီးတွေအတွက်အဖြစ်အများဆုံးကင်ဆာတစ်ခုဖြစ်ပါတယ်ကျွန်မနှလမ်းမီတလောက် 2012 ရဲ့ရန်ကုန်ဆေးဝင်ကင်ဆာဌာနကိုလာရောက်ကြည့်ကြတဲ့အမျိုးသမီးကင်ဆာတွေထဲမှာ 34.8% ဆိုနေရာလီ 35 ရာခိုင်နှုန်းကရင်သားကင်ဆာဖြစ်ပါတယ်ဆိုတော့သူကဖိတ်ဆုံးကနေယူပါတယ်အဖြစ်အများဆုံးအပြောအတိအကျအများဆုံးကင်ဆာလေးဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အမျိုးသမီးတွေအနေနဲ့ဒီရင်သားကင်ဆာနဲ့ပတ်သက်ပြီးတော့အသီးအသင်ဆုံးအချက်တွေဆိုလို့ရှိရင်ဆရာမဘယ်အချက်တွေကိုထောက်ပြမလဲ
ရင်သားကင်ဆာကကာကွယ်လို့မရသေးဘူးသိန်းကောင်းကင်ဆာလို့လေတို့တော်လေးအစောဆုံးအဆင့်ကိုသိရှိလို့ရှိရင်ရင်သားကင်ဆာကြောင့်သေဆုံးမှုကိုကာကွယ်လို့ရပါတယ်အဲ့တော့အရေးကြီးဆုံးကဒီရင်သားမှာတန်လျာဖြစ်ပွဲဖြစ်ပေါ့အစောဆုံးအဆင့်ကိုသိဖို့အရေးကြီးပါတယ
်ဟုတ်ကဲ့ဆရာမအခုလိုအစောဆုံးသိအောင်ဘယ်အချက်တွေကိုသိထားဖို့လိုမလဲ
နံပါတ်၁ကတော့အမျိုးသမီးတွေကမိမိကိုယ်ကိုမိမိရင်သားကင်ဆာဖြစ်နိုင်တဲ့အခြေအနေရှိမရှိဆိုတာကိုသိဖို့လိုပါတယ်နောက်နံပါတ်၂အချက်ကတော့ရင်သားမှာအချိန်ကလေးအခုကလေးဖြစ်လာတယ်ဆိုတာကိုမိမိဘာသာပုံမှန်ဆက်စပ်ပြီးနေတယ်အစောဆုံးသိနိုင်ပါတယ်အဲလိုမျိုးအချိန်ကလေးတွေ့ရင်လည်းဆရာဝန်နဲ့အမြန်ဆုံးပြဖို့လိုပါတယ်အဲ့အပြင်တခါလေလက်နဲ့ဆမ်းလို့မရတဲ့အခြေအနေတွေလည်းရှိနိုင်တယ်ပေါ့အဲ့ဒါမျိုးကြတဲ့အခါကျတကယ်ကိုရင်သားကင်ဆာဖြစ်နိုင်ဖို့အခြေအနေရှိတဲ့လူတွေဆိုလို့ရှိရင် mammogram လို့ခေါ်တဲ့တက်မှန်ဆက်နဲ့ဆန်းသက်ဖို့လိုပါတယ်အဲ့တော့ပထမဆုံးအဆက်ဖြစ်တဲ့ရင်သားကင်ဆာဖြစ်နိုင်ခြေရှိရှိမိကိုကိုသုံးသပ်ဖို့ဆိုတာဒီရင်သားကင်ဆာဖြစ်နိုင်ခြေရှိတဲ့လူတွေကဘယ်သူတွေလဲဆိုတာသိဖို့လိုပါတယ်ပြောရမယ်ဆိုရင်အသက်ဆယ်နှစ်နဲ့ထက်ဆိုပြီးတော့ယာတီဆလာတဲ့လူဆိုတော့အပြုဘောဝင်တာစောတဲ့လူတွေပေါ့လေအဲ့ကျွန်တော်တို့ပုံမှန်က48 50ဆိုသိဆုံးရပါလေ။အဲ့အသက်55နှစ်ခန့်ပြီးမဆုံးပြီးတဲ့လူကြီး။နောက်ကလေးတယောက်မှမမွေးဘူးတဲ့သူ။အပြူကြီးကြီး။ကလေးမွေးတော့လေ။ကလေးမမတိုက်ဘူးသူ။နောက်ကအသက်ကြီးမှအိမ်အောင်ချူတဲ့လူ။နောက်သိဆုံးပြီးသွားတဲ့နောက်ပြန်လဲလူပြူစီတဲ့ဟော်မုန်းအစားထိုးစီတောက်တဲ့လူကြီး။နောက်သိအီးကြီးကဒီရင်သားကင်ဆာနဲ့ပိုးပြီးဆက်နွယ်တာမျိုးရိုးရှိခြင်းပါပဲ။ကိုယ့်ရဲ့အမေ၊အမ၊ညီမ၊အရင်၊ဆွေမျိုးအရင်းချာတဲ့မှာရင်သားကင်ဆာတို့ဟုတ်သားဝင်ကင်ဆာရှိရဆိုရင်ရင်သားကင်ဆာဖြစ်ဖို့အရန်ကိုများပါလေ
။ဟုတ်ကဲ့ဆရာ။
နောက်တစ်ခုကရမ်းဝါတဲ့လူရဲ့အရက်တောက်တဲ့လူရဲ့နောက်တစ်ခုကအင်ဘက်ကိုတိုက်ရောင်ချီကျင်ပူတဲ့ပေါ့အခြားအကြောင်းတစ်စုံတရာကြောင့်နောက်သွေးမဆုံးခင်ကာလမှာပေါ့နော်တားချက်ချားစီးတွေတုံးတဲ့ခါမှာလေအစ်စတိုဂျင်စ်ပါတဲ့ဆီးကိုနှစ်ဆီလောက်များအကြာကြီးတုံးနေရင်လည်းဒီရင်သားကင်ဆာကိုဖြစ်စေပါလေ။ဆိုတော့ဒီအချက်တွေရှိရဆိုတာနဲ့ဆရာဝန်ကြီးနဲ့ပုံမှန်စမ်းသပ်နေဖို့လိုပါလေ
။ဟုတ်ကဲ့ဆရာမ။အခုလိုဒီရင်သားကင်ဆာဖြစ်ဖို့အန္တရာယ်များတဲ့သူတွေအတွက်ဒီစစ်ဆေးနိုင်တဲ့ကြိုသိနိုင်တဲ့အချက်လေးတွေကိုအသေးစိတ်ရှင်းပြပေးပါလား
။နံပါတ်၁ကတော့ဥပါကူစမ်းသပ်တဲ့မျိုးပေါ့။အနည်းဆုံးအမျိုးသမီးတိုင်းကတစ်လတစ်ချိန်ပုံမှန်စမ်းသပ်နေ ဆန်းနေကြရင်မျိုးမှာဆန်းတယ်နဲ့အကောင်းဆုံးကတော့ယာတီပေါ်ပြီးပထမအပတ်အတွင်းမှာဆန်းလို့အကောင်းဆုံးပေါ့ပုံမှန်နည်းဆိုရင်ဒါကဟော်မုန်းကြီးအရှင်နဲ့တင်းနေဆန်းရတာလीခက်လက်ခက်တယ်နားလည်းနာတတ်တယ်ဘယ်လိုဆန်းလို့ရလဲဆိုတော့ရေချိုးကမ်းထဲမှာရေချိုးတော့ပေါ့ရေချိုးကမ်းမှာပန်းရှိမယ်ဆိုရင်ပန်းရှိမှာပထမလက်နှစ်ဖက်ကိုခါထောက်မှန်းနေဦးနူဒီကောင်ထိတ်နှစ်ခုကြည့်ရမှာပါအဲနူဒီကောင်ထိတ်နှစ်ခုကအပြင်ကိုထွက်နေရပါတယ်အထဲကိုရှုပ်ဝင်နေသလားဒီပါအဲ့တော့နူဒီကောင်နှစ်ဖက်ကလေဘယ်တူနေရပါတယ်တစ်ဖက်ကရှုံဝင်နေပြီးတူတက်နေပြီးတစ်ဖက်ကပူပြီးအောင်းနေနေတယ်ဆိုရင်အထက်ကဆွဲထားတာတစ်ခုတစ်ခုရှိလို့လားပေါ့ဒါမှမဟုတ်ရင်နူဒီကောင်ကနေနို့သွမဟုတ်တငါရီလိုလိုတွေးရီလိုလိုတစ်ခါလေးထွက်တတ်ပါတယ်အဲ့ဒါလေးထွက်နေသလားဆိုတာလည်းကြည့်ရပါတယ်နောက်ဒီသားမြက်တစ်ခုလုံးဖောင်းနေတဲ့ရှိမှာတချို့နေရာမှာဖောင်းတချို့နေရာမှာချိန်ပြီးတုံဝင်နေတဲ့နေရာလေးရှိတယ်လားပေါ့ဆိုတာလည်းကြည့်ရပါတယ်အဲ့လိုခါနှစ်ဖက်ထောက်ပြီးကြည့်နေရတယ်လက်နှစ်ဖက်ကိုညှောက်လိုက်ပါရင်သားရဲ့နူဒီကောင်နှစ်ခုကအတူတူတကွာပေါ့ level 2 light ပြီးတက်သွားတယ်ဆိုရင်ဒါဒီသူရဲ့အောက်မှာဘာမှအကျိတ်အဖူဖြစ်ဘာမှမရှိနိုင်ပါဘူးတစ်ခုတစ်ခုထဲကဆွဲထားရင်တော့တစ်ဖက်က light မတက်ဘဲနဲ့နေတတ်ပါတယ်အဲ့လိုမျိုးလုံးနဲ့ကြည့်ပြီးတဲ့အခါမှာတော့နောက်လက်နဲ့ဆန်းရပါမယ်လက်ချောင်းထိတ်ကလေးတွေနဲ့ညှိပြီးတော့မဆန်းရပါဘူးဘာဖြစ်လို့လဲဆိုတော့ရင်သားထဲမှာရင်သားအကူတိုင်းကအကျိတ်ကလေးတွေပါအဲ့လက်နဲ့ဖြစ်ဆန်းလိုက်ရင်အကျိတ်လိုထင်အောင်ခင်မှာဖြစ်သွားနိုင်ပါတယ်ဒါကြောင့်မို့လို့တော့ဝါအပြားလိုက်တိုင်းနဲ့ရင်ဘတ်ပေါ်မှာဆောက်ဝိုင်းပုံကြံဆန်းပါလေ။အဲ့လိုဆန်းတဲ့အခါမှာလေပူသေးကြအောင်ဆိုရင်တော့ရင်သားကိုလေးစိတ်ဆိတ်လိုက်ပြီးတစိမ့်ချင်းဖြည်းဖြည်းချင်းဖိပြီးတော့ပုတ်ပြီးဆန်းသွားလိုက်ရင်အလုံးရှိရင်သိပါလေ။နောက်လူဒီကောင်ရဲ့အခြေလေးကိုလည်းဆန်းကြည့်ရပါလေ။အဲ့အခြေလေးမှာမားနေတာရှိတယ်လားဆို။အဲ့လိုလက်နဲ့ဆန်းတဲ့နေရာတော့ရေချိုးနေတော့မတက်ရရင်လည်းဆန်းလို့ရတယ်။ပလက်အိတ်နေတော့မှလည်းပဲဆန်းလို့ရပါလေ။အဲ့လိုဆန်းတဲ့အခါမှာတန်တရာရှိတာတွေ့ပြီးဆိုရင်တော့ဆရာဝန်ကိုအမြန်ဆုံးပြတင်ပါတ
ယ်။ဟုတ်ကဲ့ဆရာမအဲ့တော့ဒီတူးချင်းဆန်းပြတဲ့အခါမှာအခုလိုတန်တရာရှိလာပြီဆိုရင်တော့နောက်ထပ်စစ်ဆေးမှုတွေကဘာတွေဆက်လုပ်တင်လဲဆရာမ
။ကျင်းသားကင်စာတော့အမျိုးသမီးဆရာဝန်တာဖာမီယာဆရာဝန်တို့မဟုတ်လို့ရှင်လည်းခွဲစိတ်ဆရာဝန်တရားရောက်ကိုပြရပါမယ်။ပြတဲ့အခါမှာသူတို့ဒေသဆန်းတတ်ကြည့်ပြီးတန်တရာဖြစ်ပွဲအခြေဆိုရင်တော့လေလိုအပ်တဲ့ကုသမှုတွေဆက်လုပ်ပြီးမှာပေါ့နော်။အဲ့လိုဆိုင်ရနေမကဘူးဆရာဝန်ကနေပြီးတော့ဆင်သားကင်ဆာဖြစ်နိုင်ခြေရှိတဲ့အချက်လက်တွေညာသိခဲ့တယ်ဥပမာပေါ့မျိုးရိုးမှာရှိတယ်ဆိုလို့ရှိရင်အကျိရှာမတွေ့ဘူးဆိုရင်တော့ဒီရင်သားကိုမမ်မိုဂရမ်လို့ခေါ်တယ်ရင်သားဓာတ်ပုံပေါ့နော်အဲ့ဒါရိုက်ဖို့စီစဉ်ပြီးလို့ရပါတယ်အဲ့တော့အဲ့ဒီခါကဘာလဲဆိုရင်လက်နဲ့ဆန်းလို့မရသေးတဲ့အဆင့်မှာတော့အကျိကလေးတွေကိုဆန်းလို့ရနိုင်ပါတယ်ကျွန်တော်တို့တိုင်းပြည်အနေနဲ့ကတော့ဒီရင်သားဓာတ်ပုံကလည်းခက်ခဲသေးတဲ့အဆင့်ပေါ့တကယ်လို့အားလုံးတက်တာရှိတယ်ဆိုရင်တော့တဲ့90ရာနှစ်94နှစ်အတွင်းမှာနှစ်နှစ်တစ်ချိန်ရောက်ကြိုက်တဲ့နဲ့90ထဲငယ်ပြီမဲ့လေခုနရင်သားကင်ဆာဖြစ်နိုင်ခြေရှိတဲ့လူဆိုလို့ရှိရင်တော့လူအိုက်ရင်နှစ်နှစ်တစ်ချိန်ထဲတော့ပုံပြီးတစ်နှစ်တစ်ချိန်လေးရိုက်တဲ့လေရှားရမှာပါအဲ့ဒါဒီကျမတို့ဘိုးဘိုးမျိုးသမီးစီယုံကြီးမှာအခုရင်သားကင်ဆာကာကွယ်ရေးစီစဉ်ဆိုပြီးတော့တနင်္လာနေ့တောက်ကြအထိနေ့လယ်2နာရီက4နာရီဖွင့်ထားပါတယ်မီမိုဂရမ်ဆိုတဲ့ဆက်ကြီးရှိပါတယ်အဲ့လိုစီစဉ်မျိုးကိုလာရင်ကျမတို့ကအချိတ်တွေ့တယ်ဆိုရင်မမူရဲ့နောင်ကြိုက်ဖို့မလိုတော့ဘူးเนาะအဲ့ဒါခွဲစိတ်ဆရာဝန်လွှဲပြီးတယ်အကျိတ်မတွေ့ဘူးဒါပေမဲ့အန်ဒီရီရှိတယ်ဆိုရင်မမူရဲ့ရိုက်ဖို့အခမဲ့စီစဉ်ပေးတယ်ဒါမှမဟုတ်မမူရဲ့နဲ့တွေ့ရင်ကျမတို့ကအာထရာဆောင်းမှာရိုက်ပေးပါတယ်အဲ့လိုရိုက်ပေးခြင်းအဖြစ်စိုးစိုးစီစီတည်အောင်စူးစားပြီးပြီးစိုးစိုးစီစီတည်ရင်ရနာကင်ဆာနဲ့တည်ဆုံးမျိုးအကောင်ပဲလို့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမရနာကင်ဆာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အဲ့ဓာတ်မှရိုက်တဲ့အခါမှာရင်သားကိုယာရီလာကန်ဤတစ်ပတ်အတွင်းလာနေတော့ဆိုရင်ရိုက်တယ်မှာအဲ့ရိုင်းနေနေမှာပေါက်တာတို့ရေမွေးတို့တုံးလာခဲ့လို့မတင်တော့ပါဘူးဒီပေါက်တာအမုံလေးတွေကလည်းတတ်မှတ်ရိုက်တဲ့စင်မှာနှောက်ရပြီးမှဖြစ်လို့ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်စင်မ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်နားဆင်ရအပြီးမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပါမယ်ခင်ဗျာ။လာမယ့်မတ်လ30ရက်နေ့မနေ့ကနေဧပြီလ10ရက်နေ့ထိကောက်ယူမယ်။ပြည်လုံးကျွတ်သကောင်စီးရင်အကြောင်းဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကအခုလိုသုံးသက်တင်ပြထားပါတယ
်။လာမယ့်မတ်လ30ရက်နေ့ကစပြီးဧပြီလ10ရက်နေ့အထိမနေ့9နာရီနဲ့ညနေ6နာရီအကြာသကောင်စီရင်ကောက်ယူပါလိမ့်မယ်။ခုနသမကလူဦးရေရန်ပုံငွေအဖွဲ့ရဲ့ပံ့ပိုးမှုနဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကဆက်နှစ်ရက်လုံးလုံးသကောင်စီရင်ကောက်ယူမှာဖြစ်ပါတယ်။ဒီအချိန်မှာမြန်မာပြည်မှာရှိနေတဲ့လူအလုံးကိုရေးထွက်မှာဖြစ်တဲ့အတွက်အိမ်တော်စုအရွယ်အစားလူဦးရေပြန့်နှံ့မှုလူမှုစီးပွားရေးဘဝနဲ့အခြားလူဦးရေဆိုင်ရာတွင်ပြင်လက္ခဏာကိုမြင်နိုင်ပါလိမ့်မယ်။မြန်မာပြည်ဟာဘယ်လိုပုံသဏ္ဍာန်ဖြစ်နေတယ်ဆိုတာသကောင်စီရင်ကပြသပါလိမ့်မယ်။ မြန်မာပြည်ပရှိနေသူတိုင်းကိုနိုင်ငံသားမယွေလူမျိုးမယွေအသက်အရွယ်အစဉ်အတန်းမယွေရေးထွက်သွားမှာဖြစ်ပါတယ်တရားဝင်သည်ဖြစ်စေမဝင်သည်ဖြစ်စေနိုင်ငံသားဖြစ်စေစည်းင်းကောက်ချိန်မှာမြန်မာနိုင်ငံနေနမိတ်အတွင်းရှိနေသူအားလုံးကိုမှတ်တမ်းတင်မှာဖြစ်ပါတယ်ယာယီဒုက္ခတဲ့စကားမှာနေသူကိုလည်းစည်းင်းကောက်မှာဖြစ်လို့ပြည်တွင်းမှာရှိနေပြီးစည်းင်းမကောက်နိုင်သူတွေကိုသာကြံလှတ်ထားမှာဖြစ်ပါတယ်အိမ်တော်စုဝင်တွေကနိုင်ငံခြားပြောင်းရွှေ့နေတိုင်းလူသို့မဟုတ်အလုံးလုံးနေလူရှိရင်လဲသူနဲ့ပတ်သက်တာတွေကိုစည်ရင်ကောက်ယူပါလိမ့်မယ
်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စည်ရင်အတွက်မေးခွန်း40တခုကိုဖြေရမှာဖြစ်ပါတယ်မိမိကိုယ်တိုင်ပုံစံဖြည့်စရာမလိုပဲမေးတာကိုဖြေဖို့သာစီစဉ်ထားပါတယ်စည်ရင်ပုံစံမှန်ကန်အောင်ဖြည့်နိုင်ရေးအတွက်စည်ရင်ကောက်အဖြစ်အထူးတင်နန်းပေးထားသူတွေထဲမှာဆရာဆရာမအများဆုံးပါဝင်ပါတယ်လွန်ခဲ့တဲ့နှစ်အီဘီလာအစောပိုင်းကမျိုးနယ်20မှာသကောင်စင်းအစမ်းကောက်ကြည့်တာကိုကျင့်တတ်တဲ့အတွက်ကပ္ပစံနှုန်းအတိုင်းသကောင်စင်းကောက်ယူနိုင်လိမ့်မယ်လို့အပြည်ပြည်ဆိုင်ရာလူဦးရေပညာရှင်အကြံပေးအဖွဲ့ကမှတ်ချက်ချပါတယ်။စည်ရင်ကောက်တသိန်းကျော်ကအိမ်တော်စု70သန်းကျော်ကိုစည်ရင်ကောက်ယူမှာဖြစ်ပါတယ်။သကောင်စင်းအတွေ့အကြုံနဲတဲ့တိုင်းပြည်မှာများပြားလှတဲ့မိကွန်းတွေကိုအချိန်မီဖြည့်နိုင်ပါမလားလို့တန်တရားရှိနေကြပါတယ်။
လူရင်းနဲ့အိမ်အကြောင်းအရာသကောင်စင်းဥပဒေကို2013ခုနှစ်ဇူလိုင်လ29ရက်နေ့မှာပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းပါတယ်။လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာအကျိုးရှိစွာအသုံးပြုနိုင်အောင်စည်ရင်းစရာကောက်ခံရတာလို့ဆိုပါတယ်။နိုင်ငံတော်ရဲ့လူဦးရေတရိတ်ဆန်အဆောက်အုံပစ္စည်းလုပ်ငန်းစည်ရင်းနဲ့စည်ရင်းအင်းဆိုင်ရာအချက်အလက်များကိုတိကျမှန်ကန်စွာရရှိနိုင်ရန်သကောင်စီရင်ကောက်ယူတယ်လို့ဥပဒေဏ္ဍမှာပေါ်ပြပါတယ်။တရိတ်ဆန်ကိုပါစီရင်ကောက်ဖို့ပေါ်ပြတာဟာထူးဆန်းတယ်လို့ဖြစ်နေပါတယ်။သကောင်စီရင်မေခွန်းပုံစံထဲမှာတရိတ်ဆန်ကိုစီရင်ကောက်တာမျိုးမရှိပါဘူး။ပြည်လုံးညွတ်သကောင်စီရင်အကြောင်းရှင်းပြတဲ့ဆိုင်ရွက်စာရန်တွေမှာလည်းတရိတ်ဆန်ကိုဘယ်လိုစီရင်ကောက်မယ်ဆိုတာပေါ်ပြထားတာမတွေ့ရပါဘူး
။ဦးသိန်းစိန်အစိုးရတက်လာပြီးနှစ်လအကြာမှာကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့နဲ့စတင်ပူးတွဲဆောင်ရွက်ပြီးသကောင်စင်းစီမံကိန်းချတာမှု3နှစ်လောက်အချိန်ယူပြင်ဆင်တာထင်ရှားပါတယ်။ဘယ်လူငန်းမှမဆိုကန့်သက်ချက်တစုံတရာရှိတတ်ပေမဲ့လူမျိုးမရွေးဘာသာမရွေးအားလုံးပါဝင်ခွင့်ရတာဟာသကောင်စင်းလုပ်ငန်းဖြစ်တယ်လို့ဦးသိန်းစိန်ကဆိုပါတယ်။သကောင်စင်းဟာဦးသိန်းစိန်အစိုးရရဲ့ထူးခြားတဲ့လှုပ်ဆောင်ချက်အဖြစ်ထင်ရှားနိုင်ပါတယ်။တွာလာရခက်ခဲတဲ့ကချင်ပြည်နယ်မြောက်ပိုင်းနဲ့ဝအထူးနယ်မြေမှာမတ်လအစောပိုင်းကသကောင်စင်းကောက်ယူပါတယ်ဘာသာစကားအခက်ခဲရှိတဲ့ဝဒေတာမှာလာဟုရှမ်းနဲ့တရုတ်စကားပြန်တွေကိုတုံးပြီးမလ၁ရက်နေ့ကနေ၁၂ရက်နေ့အထိသကောင်စင်းကောက်ယူပြီးစီကြောင်းသိရပါတယ
်။ကိုလိုနီအရာရှိတောင်အယုံအကြည်မရှိတဲ့1937သကောင်စင်းကသတ်မှတ်ခဲ့တဲ့လူမျိုး135မျိုးကိုအခြေခံပြီးစည်ရင်ကောက်ယူမှာဖြစ်ပါတယ်။မဆလာကဲသကောင်စင်းကလည်းလူမျိုး135မျိုးကိုလက်ခံထားတာမို့စည်ရင်ကောက်ယူပြီးမှမှားယွင်းမှုနဲ့လွဲချော်မှုတွေကိုပြင်ဆင်နိုင်မယ်လို့အစိုးရဘက်ကမြင်ပါတယ်။135မျိုးမှမပါတဲ့ရိုဟင်ဂျာကိုသကောင်စင်းမှာတိုင်းရင်းသားအဖြစ်ဖြည့်သွင်းဖို့ကုတ်နံပါတ်သတ်မှတ်မထားတဲ့အတွက်အခြားအုပ်စုအဖြစ်ရည်တွေ့မယ်လို့သိရပါတယ်။သကောင်စင်းအကျိုးရလတ်ကိုလာမယ့်ဥက္ကဋ္ဌမှာသိနိုင်မှာဖြစ်ပြီးနောက်ဆုံးရလတ်ကိုရှင်းနေပထမ၄လပတ်မှာသိရမှာမို့အဲ့ဒီအခါမှာတိုင်းပြည်အသွင်သဏ္ဍာန်ကိုမြင်ရပါလိမ့်မယ်။ကျန်းနေတဲ့ကြိမ်ကောက်ရမယ့်သကောင်စင်းကိုအနှစ်30ကျားမှကောက်ယူတာမူအခက်အခဲအမျိုးမျိုးရှိနိုင်ပါတယ်။ဒါပေမဲ့အခုလိုကောက်ယူနိုင်တာကိုတိုးတက်မှုအဖြစ်သတ်မှတ်ကြပါတယ်။ဝင်ဝင်နေတဲ့ပြည်ပြည်စာနိုင်ငံတွေမှာ2006က2015အထိသကောင်စင်းကောက်ယူတဲ့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ရဲ့စီမံကိန်းထဲမှာမြန်မာနိုင်ငံပါဝင်သွားတာဟာလေသကောင်စင်းကောက်ယူနိုင်အောင်ဖန်တီးပေးလိုက်တဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးတုံသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါ။လာမယ့်စနေညတရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲအသိပေးကြပါလိမ့်ဗျာ
။တို့ရရှိမှခင်မြန်မာနိုင်ငံမှာနိုင်ငံရေးသဘောတူညီချက်မပါသောအပြစ်ခတ်ရစရေးဟာဘလောက်တည်တံ့ခိုင်မြဲမယ်လို့ထင်ကြပါသလဲ။အဲဒီကတဆင့်ညီညာရေးကိုတက်လှမ်းနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလား။တကယ်စစ်မှန်တဲ့ညဉ့်ညံရေးလူကျင်ရင်ဘာတွေလုပ်သင့်တယ်လို့ထင်ကြပါသလဲအခုလာမဲ့စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောတာရှင်တွေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023 fax number 2023 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြားပါတယ်။
ပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာခုတော့ဒီကနေ့ညနောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသားသတင်းလွှာအစီအစဉ်ကိုတင်ဆက်ပါတော့မယ် BNI 1.3 တွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမကနေဒီမွန်ပါ PNI 1.3 တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်ဘက်ကနေပြစ်ခတ်မှုကြောင့် KIO ကချင်လွတ်လပ်ရေးဖွဲ့ဝင်2ဦးကြာဆုံးသွားခဲ့ပါတယ်တနိုင်ကလေးဆိုင်ရာပြစ်ခတ်ရက်စဲရေးလုပ်ငန်းဖော်ဆောင်နေမှုအခြေအနေနဲ့ပတ်သက်ပြီး NCCT အဖွဲ့ကောင်ဆောင်နိုင်ဟန်တာကနေရန်ကုန်မြို့ပေါ်ကမွန်တိုင်းရင်းသားတွေကိုရှင်းလင်းတင်ပြခဲ့တယ်ဆိုတာနဲ့တန်လွင်မြေရေကာတာစီမံကိန်းကိုချက်ချင်းတက်ရက်ပေးဖို့တိုင်းရင်းသားအဖွဲ့ပေါင်းစုံကနေတောင်းဆိုနေတဲ့အကြောင်းကိုကြားကြရမှာပါ
ကျမကနူးပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်လူလတ်ရေးဘွယ်တက်ရင်ဆက်ရှိသေးတာလို့ခွန်းဘုံစခန်းက KIA ဖွဲ့ဝင်အုပ်ကိုအစိုးရတပ်ဖက်ကတက်အပြောင်းလဲလုပ်ချိန်အတွင်းပြစ်ခတ်မှုကြောင့်ကြာဆုံးသွားခဲ့တယ်လို့နှစ်ဖက်သတင်းအတည်ပြုချက်အရသိရပါတယ်မတ်လ23ရက်နေ့တုန်းက KIA ဘဟုဌာနချုပ်လုံခြုံရေးတာဝန်ယူထားတဲ့တပ်မဟာ9ကဘူကြီးစောအောင်နဲ့တက်တက်တို့အုပ်ဟာဖျက်ဆီးသွားလာနေကြကြာထရွာအသွားမှာအစိုးရတပ်မ33နဲ့အစ်စ်ရောက်ရှိလာတဲ့မိုးကောင်းစကခတပ်တွေရဲ့ပြစ်ခတ်တိုက်ခိုက်ခံခဲ့ရတာဖြစ်တယ်လို့ KIA ဖက်ကပြောပါတယ်အစိုးရတပ်ကနေရှေ့တန်းနေမြေရိတ်ခါပို့တဲ့ရင်တန်းတွေကိုလမ်းတစ်လျှောက်လုံခြုံရေးယူပေးနေချိန်အတွင်းအခုလိုပြစ်ခတ်မှုဖြစ်ပေါ်လာတာလည်းဖြစ်တယ်လို့ငင်းချင်အကျိုးတော်ဆောင်အဖွဲ့ PCG ဖက်ကလည်းအတည်ပြုပြောဆိုပါတယ်KIO ဘက်ကနေကြဆုံးသွားတဲ့တပ်ဖွဲ့ဝင်တို့ရဲ့ရုပ်အလောင်းကိုပြန်တောင်းခဲ့ပေမဲ့အစိုးရတပ်ဘက်ကရုပ်ပြက်ဆင်းပြက်သွားပြီဖြစ်ပြီးရုပ်အလောင်းများပြန်တွေ့လင်းနှစ်ဖက်အတွက်မကောင်းကြောင်းပြန်လေတုံ့ပြန်ခဲ့တယ်လို့ဆိုပါတယ်အခုလို KIO ဘဟုဌာနချုပ်နေမြေတွေမှာအစိုးရတပ်တွေကသာနေရာယူထားဆဲဖြစ်ပြီးလှုပ်ရှားမှုတွေနဲ့တပ်အပြောင်းလဲတွေလုပ်နေကြကြောင်းစစ်ရေးတင်းမာမှုများဆက်လက်ရှိနိုင်တယ်လို့လည်းစစ်ရေးအကြီးခတ်သူတွေကသုံးသပ်ပြောဆိုပါတယ်
တနင်္ဂနွေလုံးဆိုင်ရာအပြစ်ကရက်စဲရေးညှိနှိုင်းရေးဖွဲ့ MCCD အဖွဲ့ခေါင်းဆောင်နိုင်ဟန်တာကနေတနင်္ဂနွေလုံးဆိုင်ရာအပြစ်ကရက်စဲရေးလုပ်ငန်းဖော်ဆောင်နေမှုနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုရန်ကုန်မြို့ပေါ်မှာရှိတဲ့မွန်တိုင်းရင်းသားတွေကိုရှင်းလင်းတင်ပြခဲ့ပါတယ်။နိုင်ဟန်တာအနေနဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့သဘောတူညီချက်တွေကိုရှင်းပြခဲ့တယ်လို့တနင်္ဂနွေလုံးအပြစ်ကရက်စဲဖို့အတွက်အချိန်ကန့်သတ်မှသာပဲအချိန်ယူဆက်လက်ညှိနှိုင်းသွားမယ့်အကြောင်းရှင်းပြခဲ့တယ်လို့အခမ်းအနားတက်ရောက်သူတူကပြောပါတယ်။အဆိုပါရှင်းလင်းပွဲအခမ်းအနားကိုရန်ကုန်မြို့မွန်ပိတကတိုက်မှာကျင်းပပြုလုပ်ခဲ့ပြီးမွန်စာပေရင်ကျင်းမှုဖွဲ့တွေမွန်လူကြီးသကောင်စင်းကောက်တဲ့ဖွဲ့တွေတက္ကသိုလ်ကျောင်းသားလူငယ်တွေမွန်သိန်းဖွဲ့တွေနဲ့တန်ခါတော်တွေတက်ရောက်ခဲ့ပါတယ်
တကောင်စင်းကောက်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘင်္ဂလီလူမျိုးနေရာမှာရိုဟင်ဂျာဆိုတဲ့နာမည်ထည့်သွင်းအသုံးပြုမှာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ရခိုင်ပြည်နယ်မှာစစ်တွေမြို့အပအဝင်မြို့ပေါင်း17မြို့မှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်မတ်လ16ရက်နေ့ကကန့်ကွက်ဆန္ဒပြမှုမှာဘင်္ဂလီအမိကလွဲပြီးအခြားအမိရေးသားခွင့်မပြုဖို့ဘင်္ဂလီလူမျိုးစီရင်ကောက်1300ဦးကိုတာဝန်ပေးထားတဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့မောင်တော်မျိုးလူမှုကွန်ရက်ခေါင်းဆောင်တဦးဖြစ်တဲ့ဦးဦးမောင်ကပြောပါတယ်တကောင်စင်းမှာကုတ်နံပါတ်914မှာလူခွင့်ရေးအရာမိမိချိန်နှစ်သက်ရာထည့်သွင်းနိုင်တယ်လို့ဖော်ပြထားတာဟာရခိုင်ပြည်နယ်ဘင်္ဂလီတွေဟာရိုဟင်ဂျာနာမည်ထည့်သွင်းပြီးတစ်ချိန်ချိန်မှာမြန်မာနိုင်ငံရဲ့တိုင်းရင်းသားတမျိုးအဖြစ်တောင်းဆိုလာနိုင်တဲ့အပြင်အနာဂတ်မှာမြန်မာနိုင်ငံအနေနဲ့ရှင်းမရနိုင်တဲ့အထိပြဿနာဖြစ်နိုင်တယ်လို့လည်းရခိုင်လူမှုကောင်းဆောင်တွေကပြောပါတယ
်မတ်လ19ရက်နေ့မှာကြာရောက်ခဲ့တဲ့42မြောက်မွန်ပြည်နယ်နေ့အခမ်းအနားကိုအစိုးရတိလက်ထက်မှာတိုင်မြူဇီယမ်မြို့နယ်ဆက်ဆဲကမ်းခြေမှာစီကားတိုက်မြိုက်ဆောင်နဲ့ပြန်လည်ကျင်းပလာခဲ့ပါတယ်မ မုန်ပြင်းတဲ့နေ့ခန်းနာကိုရခိုင်ကစီကားစွာကျင်းပလာပေမဲ့လည်းခရီးရနေသားရနှစ်အတန်းကြာစီကားတိုင်းမြတ်စွာကျင်းပနိုင်ခြင်းမရှိခဲ့တာကိုအခုဆွေရသေးလက်ထက်မှာစပြီးတော့စီစီကားကားနဲ့ပြန်လဲကျင်းပလာခြင်းဖြစ်တယ်လို့အခမ်းအနားပြင်းပြရေးကော်မတီကမုန်ပြင်းတဲ့စီမံစီးပွားရေးဝန်ကြီးဒေါက်တာမင်းနွယ်စုကပြောပါတယ်အခုနေ့မုန်ပြင်းတဲ့နေ့မှာအခမ်းအနားကျင်းပခြင်းအစီအစဉ်ဖြင့် ပြောပွဲရှင်ပွဲတွေပြခန်းတွေခရီးသွားလာရေးဆိုင်ရာတွေနဲ့အားကစားပြိုင်ပွဲတွေမြို့နယ်လိုက်ပြိုင်ပွဲစီစဉ်တဲ့နဲ့စီစဉ်ထားပါတယ်။ထောင်996ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရမုန်ပြင်းတဲ့ကိုစတင်ပေါ်ထုတ်လာခဲ့ပြီးတော့မလ၁၉ရက်နေ့ကြာရောက်တိုင်းမုန်ပြင်းတဲ့နေ့အခမ်းအနားကိုကျင်းပလာခဲ့ပေမဲ့လည်းထောင်996
မောင်တော်မြို့နယ်ဒုချီယာတန်ကျေးရွာမှာရေးတက်ချက်ကြီးကျော်သိန်းအောင်အကြမ်းဖက်တိုက်ခတ်ခံရတာနဲ့ပတ်သက်လို့ဖမ်းဆီးထားတဲ့ဘင်္ဂလီ၁၆ဦးတွေကရှစ်ဦးကိုဒီလ၁၁ရက်နေ့မှာတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။တရားစွဲဆိုခံရသူတွေကတော့ဒုချီယာတန်တောင်ရွာကစုစုပေါင်း၈ဦးဖြစ်ပါတယ်။လူငယ်တဲ့ဇန်နဝါရီလ၁၃ရက်နေ့ကကင်းလက်တပ်ဖွဲ့တစ်ခုဒုချီယာတန်အလဲရွာမှာကျေး
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။တန်လွင်မြစ်ပေါ်တွင်တည်ဆောက်မဲ့ရေကာတာစီမံကိန်းကိုချက်ချင်းတည့်ရက်ပေးဖို့တိုင်းဒါပေါင်းဆောင်15ဖွဲ့နဲ့ဘာသာရေးပေါင်းဆောင်တို့ကနေဝတ်ပြုစုတောင်းပွဲပြုလုပ်ခဲ့ပါတယ်။ဒီရေကာတာစီမံကိန်းကိုတိုင်းဒါတွေအနေနဲ့ဘာကြောင့်ကက်ကွက်နေကြပါသလဲ။ဒီစီမံကိန်းကြောင့်တိုင်းဒါဒေသတွေမှာဘယ်လိုထိခိုက်မှုရှိနေပါသလဲဆိုတာမြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
တန်လွင်မြစ်ကြောင်းတလျှောက်ရေကာတာစောက်မယ်ဆိုရင်မြစ်အောက်ပိုင်းဒေသဟာထိခိုက်မှုများဆုံးနေရာဖြစ်ပြီးဘီသူတွေအနေနဲ့သိရှိလာဖို့ဝတ်ပြုစုတောင်းပွဲကိုပြုလုပ်ရတာဖြစ်တယ်လို့ကရင်မြစ်ချောင်းများစောက်ကြည့်ရေးအဖွဲ့စောတာဘူကပြောပါတယ
်။ဒီမြစ်အောက်ပိုင်းဒေသပေါ့ရေကာတာတိစောက်မယ်ဆိုလို့ရှိရင်ထိခိုက်မှုများဆုံးဖြစ်နိုင်တဲ့နေရာဖြစ်တယ်။ဒီကိစ္စကိုဆိုရအနေနဲ့ဒီဝတ်ထုတ်ဖို့တခြားတာဒီအသိပီပီသူတွေအသိပီရမအားနေနေနဲ့အားနေနေတဲ့အတွက်ကျွန်တော်ဒီမှာစုတောင်းပွဲလေးနဲ့ကြော်လို့ရချင်းဖြစ်တယ်။
မြန်မာမြစ်ချောင်းများကွန်ရက်ကနေဥဆောင်ပြီးဝတ်ပြုစုတောင်းပွဲကိုမတ်လတတိယပတ်ကတန်လွန်မြစ်အောက်ပိုင်းဒေသမွန်ပြည်နယ်မော်လမြိုင်မြို့တစ်ဖက်ကမ်းရှိဘလူးကျွန်းမှာမြစ်သိမ်းကုန်းမှုကြောင့်ပေါ်ထွန်းနေတဲ့တဲတောင်ပြင်တနေရာမှာပြုတ်လောက်ခဲ့ပါတယ်။ရေကတာစောက်မဲ့ဒေသဟာတိုင်းရင်းသားဒေသဖြစ်တဲ့အတွက်စီမံကိန်းအကောင့်ထဲပေါ်ဖြစ်ပါကလက်ရှိအကောင့်ထဲပေါ်နေတဲ့ငိုင်းချမ်းရဲဖြစ်စဉ်ကိုလည်းထိခိုက်စေနိုင်တယ်လို့စောတာဘူကပြောပါတယ
်။အခုနေရာတဲ့တိုင်းရင်းသားနေရာကြီးပဲဖြစ်တယ်။စမယ်ဆိုတော့လည်းအဲ့ဒီဒေသတွေကိုကတာစောက်ဖို့တော့လုံချုံရင်းလိုအပ်လာပြီ။လုံချုံရင်းလိုပြတဲ့စစ်တပ်တူချဲ့တယ်။စစ်တပ်တူချဲ့တဲ့အချိန်အပြည့်ဒီနေရာမှာတိုင်းသားလက်နက်ကင်နဲ့အခုကျင်းမှာဘာမှပြစ်ခတ်ရက်ဆဲမှုကပြေချခိုင်းပါရဲ့အင်ချမ်းရှိခါကြောင့်လက်ရှိသွားနေ free process ကလည်းပြည့်စုံနေတယ်
။တန်းအပြင်ရေကာတာကြောင့်စိုးကျိုးတွေဖြစ်ပေါ်နိုင်တဲ့အတွက်တန်းလွန်မြစ်ကိုကာကွယ်ရမယ်လို့မြန်မာနိုင်ငံပွေလင်းမြင်သာမှုဖော်ဆောင်ရေးနဲ့တာဝန်ခံမှုအရက်ဖက်ညှို့ပေါင်းဖွဲ့ကမင်းအောင်သူကပြောပါရဲ
။ဒီတန်းလွန်မြစ်ပြည့်စုံသွားရင်ဒီပုံမှန်မိခိုနေတဲ့လူတွေအားလုံးဇေဝမျိုးစိတ်တွေအားလုံးတို့ကပြန်ပြင်းလို့မရတဲ့ပြည့်စုံဆုံးရမှုတွေနဲ့ကျွန်တော်တို့ကြုံမှာဖြစ်တယ်။ရေကြီးရေရှင်လာတို့ဒီမြစ်အောက်ပိုင်းကနေပြီးတော့ရေငန်တွေတက်သွားတဲ့အခါမှာနော်လယ်မြေတွေမှာရေငန်ငန်ဝင်ပြီးတော့လူတွေရဲ့စားဝတ်တွေထိခိုက်သွားတာတို့တံခါးတွေတို့ရဲ့တမှုဝင်ကြောင်းမှုရုံရင်းသွားတာတို့ဒီဟာနဲ့ဆက်ဆက်ပြီးတော့ဖြစ်လာနေတဲ့လူခွေချိုးဖောက်မှုတို့ဘက်ကအားသာချက်ရှိတယ်ဆိုမှလည်းတစ်ဖက်မှာရှိတဲ့အားနည်းချက်ကလည်းတော်တော်လေးကိုအရေးကြီးတယ်ကျွန်တော်နောက်မျိုးဆက်တွေ့လည်းအရေးကြီးတဲ့အတွက်ဒီဟာကိုကာကွယ်ဖို့လိုမယ်လို့
တရုတ်မြန်မာနဲ့ထိုင်းတို့ကနေရင်းနှီးမြှုပ်နှံအကောင့်တွေပေါ်မဲ့လေစစ်တမ်းအားစုစုပေါင်း 15,000 မီကာဝတ်ထွက်လုပ်သွားမယ်။တန်လွန်ရေကာတာစီမံကိန်းဟာတန်လွန်မြစ်ပေါ်မိခိုနေကြတဲ့လူထုတို့ရဲ့အနာဂတ်နဲ့တန်လွန်မြစ်ဖန်ဒေသရဲ့ကြောဝါလျက်ရှိတဲ့တဘာဝတက်ရှိဖြစ်စဉ်အမျိုးမျိုးကိုချိန်ချောက်နေတယ်လို့မြန်မာမြစ်ချောင်းမြကွန်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်
။ဆက်ပြီးတော့လာမယ့်2025ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ပြင်ဆင်နေတဲ့ကချင်ဒီမိုကရက်တစ်ပါတီ KDP ဟာပြည်သူလူထုတွေပါဝင်တဲ့ပါတီကြီးတစ်ခုအဖြစ်မကြသေးခင်ကပဲပြန်လည်ဖွဲ့စည်းလိုက်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီရဲ့အလားအလာဘယ်လိုရှိနေပါသလဲ။ကချင်နိုင်ငံရေးပါတီတွေပေါင်းစည်းရေးအခြေအနေတွေကတော့ဘယ်လိုရှိနေပါသလဲဆိုတာနုပန်ကနေစုစည်းထားတဲ့သတင်းလွှာကိုကြားကြရမှာပါ။
ကချင်ဒီမိုကရက်တစ်ပါတီ KDP ကိုပါတီဝင်တွေနိုင်ငံရေးစိတ်ပါဝင်စားတဲ့လူထုတွေနဲ့မတ်လ23ရက်နေ့မှာပြန်လည်ဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ကချင်ပြည်နယ်မှာပါတီတစ်ခုတည်းဖြစ်ဖို့ကိစ္စ KDP အနေနဲ့သဘောတူလက်ခံခဲ့ပေမဲ့တခြားပါတီတွေကအစင်သစ်မဖြစ်သေးဘူးလို့ KDP ပါတီဥက္ကဋ္ဌဦးအောင်ခမ်းကအခုလိုပြောပါတယ်။
အခြေအနေကတော့ကျွန်တော်ပေါင်းစည်းကိုခေါ်ဆောင်မှုလုပ်ကြတယ်ဒါပေမဲ့ဒီပါတီကဒီမှာပေါင်းစည်းလာတာဝန်ကိုအခက်အခဲဖြစ်တာကြောင့်ကျွန်တော်က ီပြည်ဒီမိုကရေစီပါတီအနေနဲ့ပဲကျန်တဲ့လူစုတွေနဲ့ပေါင်းမှကျွန်တော်ပါတီကိုအတိအလေးဖွဲ့စည်းထားချင်ပါတယ်
။မြကျနာမြို့မဒီရာဟိုတယ်မှာကချင်လူမှုအဖွဲ့အစည်းတီတီကလူထု30ကျော်နဲ့ပါတီတွေစုယုံပြီးသဘောတူဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။ကချင်နိုင်ငံရေးပါတီတွေတခုတည်းပေါင်းစည်းရေးကိုစီယုံနေတဲ့ဖက်ကတ်မြို့နယ်ပြည်သူ့အသံထုတ်ဖော်ရေးအဖွဲ့အနေနဲ့ခုလိုလူထုနဲ့အတူလက်တွဲလှုပ်ဆောင်ခြင်းကိုအားရထောက်ခံမှုရှိတယ်လို့ကော်မတီဥက္ကဋ္ဌဆရာလာတောင်ကပြောပါတယ်။
ပေါင်းစည်းပါမယ်ဆိုတဲ့ဟိုပြည်သူရဲ့အတော်လတ်ဆောင်ပါမယ်ဆိုတဲ့ပါတီကကျွန်တော်ဦးစားဆောင်ပေးပြီးကျွန်တော်အဲ့ဒါကိုဝန်ရံလိုက်တဲ့သဘောပေါ့လေအဲ့ဒါကြောင့်အဲ့မှာပြန်ပြီးဖွဲ့စည်းဖို့ဆိုပြီးတော့စကြုပ်နိုင်ငံရေးမှာဝါဒနာပါတဲ့သူကိုကျွန်တော်ပြန်ပြီးတော့ခေါ်ဖိတ်ပြီးတော့အဲ့မှာကျွန်တော်ပြန်ပြီးဖွဲ့စည်းလိုက်တာဟုတ်တယ
်အခုလိုလူထုတွေပါဝင်ဖွဲ့စည်းတဲ့ KDP ပါတီထဲမှာလူထုအားကိုအားထားရတဲ့ပညာရှင်တွေလည်းပါဝင်နေတာကြောင့်လူထုရဲ့ထောက်ခံအားပေးမှုအလားအလာကောင်းမဲ့ပါတီတစ်ခုလည်းဖြစ်နိုင်တယ်လို့ပြည်သူ့အသံထုတ်ဖော်ရေးကော်မတီဥက္ကဋ္ဌဆရာနာတောင်ကဆက်ပြောပါတယ်
။ဒါကတချို့ကတော့ဒီပညာသတ်လည်းဖြစ်တယ်ပြီးတော့ဒီနေ့ခေတ်ပညာသတ်တွေလည်းပါတယ်ကွာအဲ့ဒါကြောင့်ပြည်သူရဲ့လူထုလည်းယုံကြည်မယ်လို့ထင်တယ်လေအားကိုးလောက်မယ်လို့ထင်တယ
် KDP ပါတီကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတည်ထောင်ခွင့်ချခဲ့ပြီးဖြစ်ပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ရမှာပါ
မြန်မာအစိုးရတပ်ဖက်ကနေပြစ်ခတ်မှုကြောင့်ကချင်လူလတ်ရေးအဖွဲ့ဝင်တွေဦးကျဆုံးသွားခဲ့တယ်လို့ GNU ဖက်ကပြောပါတယ်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစဲရေးညီနိုင်ရေးအဖွဲ့ NCCT အဖွဲ့ခေါင်းဆောင်နိုင်ဟန်တာကနေရန်ကုန်မြို့ပေါ်မှာရှိတဲ့မွန်တိုင်းရင်းသားတွေကိုတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစဲရေးလုပ်ငန်းဖော်ဆောင်နေမှုနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကိုရှင်းလင်းတင်ပြခဲ့ပါတယ်
တော်တာရှင်များအခုနားဆင်နေခဲ့ကြတာကတော့ PLI.wine.ta များကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်စစ်စင်မှာပြန်ဆောင်တွေ့ကြရအောင်ပါကျမကနေဒီမွန်ပါ
PNI ဖွဲ့သားတွေစုစည်းတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ VOA ရဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VOA ကိုတေးသရှင်တောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားကြပါခင်ဗျာ VOA ရဲ့မနက်ဖြန်မနက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 kHz 1.1 3ညလိုင်းဒိုမီတာ32 kHz 6325နဲ့လိုင်းဒိုမီတာ39 kHz ခွန်925တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်မှာကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုပြန်လည်နားဆင်ရမှာပါခင်ဗျာမကြာခင်အစီအစဉ်တွေအဆုံးသတ်ခင်မှာအခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကကြီးညာပါမယ
်ပြောင်းနေတဲ့မလေးရှားလေကြောင်းလိုင်းကအရာဝတ္ထုတွေဖြစ်နိုင်တဲ့ဂျိုဒုဓာတ်ပုံတွေကိုဩစတြေးလျကထုတ်ပြန်ခဲ့ပြီးတဲ့နောက်သမုတ်တရားအိန္ဒိယသမုတ်တရားရဲ့တောင်ဘက်ဝေးလံတဲ့နေရာတွေပေါ်မှာလေယာဉ်နဲ့လိုက်ရှာနေပါတယ်။ဩစတြေးလျနိုင်ငံအနောက်ဘက်ကပါသ်မြို့ရဲ့အနောက်တောင်ပိုင်းမိုင်1500ကျော်အကွာဒီမိုင်ပေါင်း14000ကျော်ပတ်လည်ရှိတဲ့ area မှာလုံနေတဲ့ရှာဖွေရေးဟာရာသီဥတုအခြေအနေကြောင့်အဝေးကြီးကိုမမြင်နိုင်တဲ့အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။ဂျိုရုဘော်ကနေလှမ်းမြင်ရတဲ့အရာဝတ္ထုကြီးတွေဟာတွေ့ရတဲ့ဘက်မှာဒီရှာဖွေရေးကိုပြောင်းလဲတင်လောက်တဲ့အထိလေယာဉ်ဖြင့်အပိုင်းခြားတွေဖြစ်ကောင်းဖြစ်နိုင်လောက်တဲ့လူယုံကြည်ရတဲ့အကြောင်းကိုလည်းဩစတြေးလျလီဒါတပ်မှူးကြီးကပြောခဲ့ပါတယ်။ဂျိုရုဘော်ကရိုက်ထားတဲ့ဓာတ်ပုံတွေထဲမှာတဲတဲကွဲကွဲမရှိတဲ့အရာဝတ္ထုကြီးတွေရေပေါ်မှာပေါ်ပြီးမျောနေတာကိုမြင်တွေ့ရပါတယ်။အရာဝတ္ထုတစ်ခုက24ကီလိုမီတာလောက်ရှည်ပြီးတော့နောက်တစ်ခုက5မီတာလောက်ရှည်မယ်လို့တာဝန်ရှိသူတွေကခန့်မှန်းပါတယ်ရှင်။ပြီးခဲ့တဲ့နှစ်တုန်းကမွန်ဘိုင်းမြို့မှာဒီတာဝန်နဲ့သတင်းယူနေတဲ့ဓာတ်ပုံသတင်းတောက်တယောက်ကိုအုပ်စုဖွဲ့အာဓမပြုကျင့်ခဲ့တဲ့သူ၄ယောက်ကိုမွန်ပိုင်းမြို့တရားရုံးတစ်ခုကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။သူတို့၄ယောက်အနေနဲ့ထောင်ဒဏ်တသက်ချမှတ်ခံရပွဲရှိပြီးတော့နှစ်ဖန်တောက်ကြနေမှာသူတို့ကိုပြစ်ဒဏ်ဆင်းရဲမှာဖြစ်ပါတယ်။ယူကရိန်းတောင်ပိုင်းခရိုင်းမီးယားကျွန်းဆွယ်ဒေသကိုခွဲယူဖို့လုပ်နေတဲ့ရုရှားအပေါ် EU ဥရောပသမဂ္ဂကနောက်ထပ်အရေးယူတန်ခတ်မှုတွေလုပ်ဖို့ပြင်ဆင်နေပါတယ်။အခြေအနေပိုဆိုးလာမယ်ဆိုရင်စီးပွားရေးရပိတ်ဆို့မှုတွေပါဝင်တဲ့တန်ခတ်မှုအဆင့်3ကိုလုပ်ဖို့အတွက် EU ကပြင်ဆင်ထားတယ်လို့ဂျာမနီဝန်ကြီးချုပ်ကဒီဂျာမနီလွှတ်တော်ကိုဒီကနေ့ပြောကြားခဲ့ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့လုပ်နေတဲ့နျူကလ িয়ার အရေးဆွေးနွေးပွဲကနေကမ်းလှမ်းချက်တွေကိုအမိအယယူပြီးတော့မှစီးပွားရေးအရာအီရန်အထူးကြံဖြစ်နေတာကိုအဆုံးသတ်ဖို့နဲ့အမေရိကန်နဲ့ဆက်ဆံရေးသစ်တည်ထောင်ဖို့အတွက်အမေရိကန်သမ္မတဘဲရက်အိုဘားမားကဒီကနေ့ကြားရောက်တဲ့ပါရှန်နှစ်သစ်ဂူးနေ့သဝင်လွှာမှာအီရန်နိုင်ငံကိုတိုက်တွန်းထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ကြီးညာသွားခဲ့တာပါခင်ဗျာ။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Cardiff Bynum ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါခင်ဗျာ။အမေရိကန် VOA American တန်ရဲ့ညဘက်မြန်မာဘာသာအစီအစဉ်ကို မြန်မာစံတော်ချိန်ည9:00 အထိလိုင်းဒီမီတာ24 25 32တို့ကနေတင်ဆက်ခဲ့တာပါ။တော်ရရှင်နေအားလုံးညီညွတ်နဲ့ညတညဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.